Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဂျွန်လ၄ရက်ကြာသပတေးနေ့အစီအစဉ်တွေကိုဝါရှင်တန်မြို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်မဆွေမြန်မာပါရှင် COVID-19 ကရောဂါရေးပေါ်ခြင်းကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်အမေရိကန်ပြည်ထောင်စုမှရဲဖမ်းဆီးထားစဉ် African American George Floyd တေဆုံးခဲ့ရမှုအတွေ့ဖမ်းဆီးမှုမှာပါဝင်တဲ့နောက်ထပ်ရဲ၃ယောက်ကိုလည်းမင်းနီဆိုဒါပြည်နယ်အစိုးရရှေ့နေတွေကအမှုဖွင့်ခဲ့တဲ့အပေါ်မှာဆန္ဒပြသူတွေကကြိုဆိုခဲ့ကြပါတယ်။ဒါပေမဲ့ရဲတွေတရားလိုနောက်ထပ်မလုံနိုင်အောင်စနစ်ပြောင်းဖို့တောင်းဆိုမှုတွေဆက်ရှိခဲ့ပါတယ်။ American တဝန်းကမြို့တွေမှာဗုဒ္ဓဟူးနေ့ညတုန်းကဆန္ဒပြပွဲအများစုဟာငြိမ်ငြိမ်းချမ်းချမ်းရှိခဲ့ပါတယ်။ Washington မြို့တော်မှာဆန္ဒပြသူထောင်ထဲချီကအိမ်ပြူတော်ရှေ့လွှတ်တော်ဆောက်ဦးရှေ့တွေမှာဆန္ဒပြခဲ့ကြတယ်လို့သမရအိမ်ပြူတော်ရှေ့က Pennsylvania လမ်းမကြီးတစ်ချောင်းချီတဲ့ဆန္ဒပြခဲ့ကြပါတယ်။ပြည်တွင်းလုံခြုံရေးအရန်တပ်ဖွဲ့တွေရဲတွေစောင့်ကြနေတဲ့ကြားကဆန္ဒပြခဲ့ကြတာဖြစ်ပါတယ်။မင်းညာရုံကတော့ဝါရှင်တန်မြို့တော်မှာညမထွက်ရအမိန့်ကိုည9နာရီအစားည17နာရီကစတယ်လို့မြို့တော်ဝန်ကပြောင်းလဲထုတ်ပြန်ခဲ့ပါတယ်။ညမထွက်ရအမိန့်ကိုဖိဆန်းပေမဲ့ငြင်းငြင်းချမ်းချမ်းလမ်းလျှောက်ဆန္ဒပြမှုတွေကိုတားဆီးမှာမဟုတ်ဘူးလို့ Detroit မြို့ရဲချုပ်ကလည်းပြောကြားခဲ့ပါတယ်။ Seattle မြို့မှာတော့စနေနေ့အထိထုတ်ပြန်ထားတဲ့ညမထွက်ရအမိန့်ကိုမြို့တော်ဝန်ကဗုဒ္ဓဟူးနေ့တုန်းကရုပ်သိမ်းခဲ့ပါတယ်။New Orleans မြို့မှာတော့ Mississippi မြစ်တံတားကိုမဖြတ်နိုင်အောင်လို့တားဆီးထားတဲ့ရဲတွေကိုအတင်းတွန့်ဖြတ်ခဲ့တဲ့ဆန္ဒပြသူယာနဲ့ချီကိုရဲတွေကမျက်ရည်ရိုပုံးတွေသုံးလူစုခွဲခဲ့ပါတယ်။ငွေအတုလိမ့်လေသုံးနေဆိုရယ်မတင်ကမှုနဲ့မေလ25ရက်နေ့တုန်းကအသက်46နှစ်အရွယ်လူမဲ George Floyd ကိုရဲကဖမ်းဆင်မှာလူပြူရဲတယောက်ကမှောက်ရက်လက်ထိတ်ခတ်ထားတဲ့ Floyd ရဲ့လက်ပင်ပေါ်ကို10မိနစ်ကြာဖိထားခဲ့ပြီးတဲ့နောက်မှာတိတ်ဆုံးခဲ့တာကြောင့်အခုလိုနိုင်ငံတော်ဆန္ဒပြပွဲတွေဖြစ်ပွားနေတာပါတပ်ဖိထားခဲ့တဲ့ရဲကိုတတိယအဆင့်လူသတ်မှုနဲ့တရားစွဲထားတာကနေဒုတိယအဆင့်ကြိုတင်ရည်ရွယ်ချက်မပါဘဲလူသတ်မှုနဲ့ဗုဒ္ဓဟူးနေ့တုန်းကပြောင်းလဲအမှုဖွင့်ခဲ့တယ်လို့ဖမ်းဆီးစဉ်ပါဝင်ခဲ့တဲ့နောက်ထပ်ရဲ3ယောက်ကိုလည်းလူသတ်မှုဖြစ်မြောက်စေရေးအတွက်အကူအညီပေးသူတွေအဖြစ်ပြည်내အစိုးရရှိနေတွေကအမှုဖွင့်တရားစွဲခဲ့ပါတယ်ရှဲရရှိတွေရရဆက်ဆက်လုံမှုကိုစန့်ကျင်တဲ့အမေရိကန်တဝန်ကဆန္ဒပြမှုတွေကိုနှိမ်နှင်းဖို့စစ်တပ်ကိုနိုင်ငံရေးအရအသုံးချနေတဲ့အပေါ်မှာအမေရိကန်ကာကွယ်ရေးအတွက်လက်ရှိတာဝန်ရှိသူတွေရောအရင်တာဝန်ယူခဲ့သူတွေပါစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုနေကြပါတယ်။စစ်မှုထမ်းတယောက်တာဝန်ကိုအပြေးအဝလိုက်နာရတဲ့ဆိုရင်ဖွဲ့စည်းပုံကိုကာကွယ်ဖို့ပြုထားတဲ့ကတိသစ္စာကိုအလေးထားဖို့လိုအပ်ကြောင်းနဲ့ခွဲခြားဆက်ဆံမှုတွေအကြမ်းဖက်မှုတွေကိုအလွယ်တကူလုပ်တာမျိုးတွေအပေါ်တိခံလို့မရဘူးလို့ပြည်တွင်းလုံခြုံရေးအရာတပ်ဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျိုးဆက်ဖ်လန်ဂဲလ်ကပြောကြားပါတယ်။ပူတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးမိုက်မိုလန်ကလည်းယူနီဖောင်းဝတ်စစ်မှုထမ်းတွေရဲ့ကျွမ်းကျင်မှုတွေအမိန့်နာခံမှုတွေအပေါ်ယုံကြည်မှုအပြည့်အဝရှိပေမဲ့သူတို့ကိုအမိန့်ပေးမဲ့စစ်တင်နာပတိချုပ်ကကောင်းကောင်းအမိန့်ပေးပါမလားဆိုတဲ့အပေါ်မှာတော့တိတ်အယုံကြည်မရှိဘူးလို့ The Atlantic Magazine မှာရေးသားပါတယ်။ American လမ်းမတွေပေါ်မှာစစ်သားတွေအများပြချထားတဲ့အပေါ်မှာလက်မခံနိုင်ကြောင်းလည်းရေးသားထားပါတယ်။ကာကွယ်ရေးဝန်ကြီးဟောင်းဂျင်မက်ဒစ်ကလည်း American ပြည်သူတွေရဲ့ဖွဲ့စည်းပုံပါအခွင့်အရေးကိုကာကွယ်ပါမယ်လို့ကတိသစ္စာပြုထားတဲ့သူ့အနေနဲ့ဘလို့အခြေအနေမျိုးမှာမှဒီကတိဖြတ်တဲ့အမိန့်မျိုးပေးမှာမဟုတ်ကြောင်းအထူးသဖြင့်သမရတယောက်ရဲရဲတင်းတင်းဓာတ်ပုံတစ်ပုံထွက်ရနိုင်ဖို့အတွက်ပူရောင်ပေးမှာမဟုတ်တဲ့အကြောင်း The Atlantic Magazine ထဲမှာပဲရေးသားထားပါတယ်။ဒီနေ့လာနေတော့ကအိမ်ယူရဲကနေသမရလမ်းလျှောက်ထွက်လာပြီးအနာကဖျားချောင်းကိုမသွားခင်မှာအနာတဝိုက်ကငင်းချမ်းစွာဆန္ဒပြနေသူတွေကိုမျက်ရည်ရိုပုံးတွေသုံးလူစုခွဲခဲ့တဲ့အပေါ်ပန်တဂွန်စစ်ဌာနချုပ်အကြီးအကဲတချို့ကလည်းကန့်ကွက်ခဲ့ကြပါတယ်။ဒီကနေ့ကဘာကြီးတွေကလူမှုအတိုင်းဝိုင်းတွေချားမှခွဲခြားမှုတွေတွေ့နေရမရှိဘူးလို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကအမေရိကန်သမ္မတ Donald Trump ကိုပြောကြားလိုက်ပါတယ
်။ We mourn George Floyd and I was appalled and sickened to see what happened to him and my message to President Trump to everybody in the United States
George Floyd ဖြစ်ဆုံးခဲ့ရပုံအတွက် impotent စိတ်ပြက်စိတ်မကောင်းဖြစ်ရကြောင်းနဲ့ American သမ္မတ Trump နဲ့ American ပြည်သူအားလုံးအတွက် British နိုင်ငံကပြောချင်တာကတော့ဒီကနေ့လူမှုအတိုင်းဝိုင်းမြေချားမှာခွဲခြားဆက်ဆံမှုကွဲပြားမှုအပေါ်အခြေခံတဲ့အကြမ်းဖက်မှုတွေအတွက်လုံးဝနေရာမရှိဘူးလို့ British ဝန်ကြီးချုပ် John Chan ကပြောကြားခဲ့တာဖြစ်ပါတယ် ရဲရဲလက်ချက်နဲ့ George Floyd တေဆုံးခဲ့ရပြီးတဲ့နောက်ဗြိတိန်နိုင်ငံအပါအဝင်နိုင်ငံစုံမှခွဲခြားဆက်ဆံမှုဆန့်ကျင်ရေးဆန္ဒပြပွဲတွေလုပ်နေကြတာပါ။အဲ့ဒီဆန္ဒပြမှုတွေအတွင်းမှာအကြမ်းဖက်မှုတွေရှိနေတာကြောင့်Australia လူမျိုးတွေအထူးသတိထားကြဖို့အတွက်ဝန်ကြီးချုပ် Scott Morrison ကလည်းတိုက်တွန်းပါတယ်
။ In terms of some of the violence though that we're seeing around the world today for those Australians who
And yeah များတဲ့အခြေအနေတွေကြားမှာပြည်သူတွေအနေနဲ့အထူးသတိထားကြဖို့ Australia ဝန်ကြီးချုပ် Morrison ကဒီနေ့ပြောကြားခဲ့တာဖြစ်ပါတယ်။တနင်္လာနေ့ကအိမ်ပြူရောနားကဆန္ဒပြပွဲတည်တိုက်ရိုက်ထုတ်လွှင့်နေတဲ့ Australia နိုင်ငံက Channel 7သတင်းဌာနကသတင်းတောင်းတဲ့ cameraman တို့ကိုရဲတွေကရိုက်ခဲ့တယ်လို့ပုံထုံးနေတော့ကလည်း British နိုင်ငံလန်ဒန်မြို့ကဆန္ဒပြပွဲတွေအကြောင်းတိုက်ရိုက်သတင်းပို့စင်မှာ Channel 9သတင်းဌာနကသတင်းအဖွဲ့နှစ်ခုတီးကြားစီတိုက်ခိုက်ခံခဲ့ကြရတာဖြစ်ပါတယ်။ Iran သမ္မတ Hassan Rouhani ကတော့ George Floyd ဟာအရက်ဆက်ဆုံးနီးနဲ့အသက်ခံခဲ့ရတာဖြစ်ကြောင်းနဲ့ဒီကိစ္စအပေါ်လမ်းပေါ်ထွက်ဆန္ဒထုတ်ဖော်နေသူတွေကိုသူ့အနေနဲ့စိတ်မကောင်းမှုဆိုတာပြောကြားလို့ကြောင်းတမရဟာဆန်ရူဟာနီကရုပ်ပြန်တကြားပေါ်ကနေပြောတဲ့မိန့်ခွန်းတစ်ခုထဲမှာပြောခဲ့တာပါကိုပြည်သူတွေအပေါ်နှိမ်နှင်းဖို့အစီအစဉ်လုပ်ပြီးတမကျန်းစာအုပ်ကင်ပြတာဟာရှက်စရာကောင်းတယ်လို့လည်းတမရထရမ့်ကိုစီညွှန်ပြောကြားခဲ့ပါတယ်အမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုအဆိုးဆုံးဖြစ်ခဲ့တဲ့ဧပြီလကကိုရိုနာဗိုင်းရပ်စ်နဲ့မသက်ဆိုင်တဲ့တခြားရောဂါတွေကြောင့်အရေးပေါ်ကိုလာပြသူအရေးအတွက်ထိုးကျသွားခဲ့တယ်လို့ American ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ရဲ့အစီရင်ခံစာထဲမှာဖော်ပြပါရယ်
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိဆိုင်းတိုမီတာ19 kHz 1953ညဆိုင်းတိုမီတာ25 kHz 1783ညဆိုင်းတိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာဆိုင်းလန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
ဒီရီကနေဂျာတာရင်းနဲ့ညာပိုင်းနောက်ဆိုးရသတင်းတွေကိုဆက်ပြီးတော့ရှင်းပြပေးသွားပါမယ်ကျွန်တော်ရန်နိုင်ပါမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ခံသူတူထပ်မံတွေ့ရှိခဲ့တာကြောင့်အခုဆိုရင်ရောဂါကူးစက်ခံသူစုစုပေါင်း234ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောလိုက်ပါတယ်မနေ့ကတခွဲနမူနာစုစုပေါင်း1905ခုကိုစစ်ဆေးခဲ့ပြီးအဲ့ဒီက COVID-19 ရောဂါပိုးရှိသူတူထပ်မံတွေ့ရှိခဲ့တာဖြစ်တယ်လို့ကျမိုင်းနယ်အကောင်ဝန်ကြီးဌာနကဒီနေ့ဇော်လာ၄ရက်နေ့မနက်၈နာရီထုတ်ပြန်ကြမှာပြောထားပါတယ်။ရောဂါပိုးကူးစက်ခံထားသူဟာရခိုင်ပြည်နယ်မောင်တော်မြို့နယ်ကအသက်38နှစ်အရွယ်မျိုးသားဖြစ်ပါတယ်။သူဟာရောဂါပိုးကူးစက်ခံထားတဲ့လူနာရီနဲ့ထိတွေ့ဆက်ဆံမှုရှိတဲ့သူမဟုတ်ပေမဲ့လည်းအကြသေးရင်ကဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်လာတဲ့သူဖြစ်ပြီးတော့မောင်တော်မြို့နယ်မှာအသွားအလာစောင့်ကြည့်ကန့်သတ်ခံထားတဲ့သူဖြစ်တယ်လို့ပြောပါတယ်။မနက်ကမှဒီနေ့ထိတော်ဆေးရုံတက်ကုသမှုခံယူပြီးယောဂဖို့ကင်းဆယ်လာသူစုစုပေါင်း145ယောက်ရှိပြီးတော့သေဆုံးသူ6ဦးရှိတယ်ဆိုပြီးကျန်းမာရေးနဲ့အာဂသာဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာ1989ခုနှစ်ကဒီယုနိုင်ငံဘေကျင်းမြို့ကဒီရမင်းရေမြန်မာသေဆုံးသွားတဲ့သူတွေဓမ္မမုံပြောင်းဆုံးခဲ့တဲ့သူတွေအတွက်လူသိရှင်များပြည့်ဝတောင်းဝန်ယူဖို့လိုအပ်တယ်လို့ဒီရမင်းရေခင်းနှစ်ပတ်လည်နေ့ခမ်းနားမှာအမေရိကန်ကတရုတ်ဆိုရကိုထလောင်းပြောကြားလိုက်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာတီအန်အမ်အရေးခင်မှာပါဝင်ခဲ့တဲ့တရုတ်ကျောင်းသားခေါင်းဆောင်တွေတခြားအသက်မသေးပဲကြံရိပ်ခဲ့တဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေနဲ့အင်္ဂါနေ့ကတွေ့ဆုံခဲ့ပါတယ်။32နှစ်ကြာပြီးတဲ့အချိန်ထိတီအန်အမ်အရေးခင်မှာတည်ဆုံသွားခဲ့တဲ့သူတွေပျောက်ဆုံးနေတဲ့သူအရေးအတွက်စုစုပေါင်းကိုအတိအကျမသိရသေးကြောင်းနဲ့အဲ့ဒီလူတွေအတွက်လူသိရှင်ကြားအပြည့်အဝတာဝန်ယူဖို့အမေရိကန်အစိုးရအနေနဲ့ထပ်လောင်းတောင်းဆိုတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရ Morgan Octagus ကမနေ့ကထင်ရှားချက်မှာပြောထားပါတယ်။ဒီနိုင်ငံမှာဒီမိုကရေစီရေးပြည်ပြင်ပြောင်းလဲမှုတွေစတင်လှုပ်ဆောင်ဖို့ကြိုးပမ်းခဲ့တဲ့တရုတ်ကွန်မြူနတီပါတီခေါင်းဆောင်ဟူယောင်မန်းတည်ဆုံပြီးတဲ့နောက်ပေကျင်းမြို့ကတီအန်အမ်အရင်ပြည်မှာကျောင်းသားတွေဦးဆောင်တဲ့ဒီမိုကရေစီရေးတောင်းဆိုဆန္ဒပြပွဲတွေ1989ခုနှစ်ဧပြီလ15ရက်နေ့ကစတင်ဖြစ်ခဲ့တာပါဆန္ဒပြတဲ့သူတွေကတရုတ်ဆိုရတဲ့အောက်ဒီလိုက်ဆောင်မှုတွေကြောင့်ဒီမိုကရေစီရေးပြည်ပြင်ပြောင်းလဲမှုတွေပေါ်ဆောင်ဖို့နဲ့ပိုပြီးပွင့်လင်းများတဲ့လူပေါင်းအစိုင်းဝန်ဖြစ်လာအောင်လှုပ်ဆောင်ဖို့တောင်းဆိုခဲ့ကြပါတယ်အဲ့ဒီရေခင်းကိုတရုတ်ဆိုရကအင်အားသုံးနေနေတာကြောင့်တည်ဆုံသွားတဲ့သူအရေးအတွက်ကိုတရုတ်ဝင်မထုတ်ပြန်ပါဘူး။ဒါပေမဲ့ဂျွန်လ၄ရက်နေ့နဲ့၅ရက်နေ့ကတီအန်အမ်အရင်မြန်မာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေအတွက်တရုတ်ဆိုရရဲ့အကြမ်းဖက်ပြုခွဲမှုကြောင့်လူရာနဲ့ချီတည်ဆုံခဲ့တယ်လို့လူခွေအဖွဲ့တွေကမှတ်ယူထားကြပါရခင်ဗျာ။ဒီနိုင်ငံတော်တချင်းကိုလောင်ပြောင်စီရောပြီးမလေးမစားလုပ်တဲ့သူတွေကိုပြစ်ဒဏ်ချမှတ်သွားမယ်။အငင်းပွားစရာဥပဒေချမ်းနဲ့ပတ်သက်ပြီးဟောင်ကောင်လွတ်တော်မှာနောက်ဆုံးအခြေအနေဆွေးနွေးမှုကိုဒီနေ့မှာစတင်ပါတယ်။ဒီနေ့ဆွေးနွေးပွဲမှာဒီမိုကရေစီအထောက်ခံတဲ့လွတ်တော်မှ၂ယောက်ကခမ်းမရဲ့အရှိကိုထွက်ပြီးတရုတ်ဆိုရကိုဝေဖန်တဲ့ဆိုင်းဘုတ်တွေကိုင်ဆောင်ပြီးကန့်ကွက်ဆန္ဒပြခဲ့တာကြောင့်ဆွေးနွေးပွဲကိုယာယီဆိုင်းငံ့ခဲ့ရပါတယ်။ လူသက်ဆိုးရွားဟာနှစ်ပေါင်းထောင်နဲ့တောင်းနဲ့ချီပြီးအမုန်းနှံထွက်နေမှာဖြစ်တယ်လို့ပြောဆိုပြီးတော့သိုးရတဲ့အနံ့ရှိတဲ့အရေးတစ်မျိုးကိုလည်းကျမ်းပေါ်ကိုတွန်ချခဲ့ပါတယ်။အဲ့ဒီအမှန်တရားကိုတော့လွတ်တော်ခမ်းမရဲကနေလုံချိုးကြီးတွေကအပြင်ကိုဆွဲခေါ်သွားခဲ့ပါတယ်။ဒီဥရေကျန်ရာပြည်နိုင်ငံတော်သချင်းကိုလောင်ပြောင်းစီရတာဒါမှမဟုတ်တခြားနီးတစ်မျိုးမျိုးနဲ့မလေးမစားလှုပ်တိုက်ခိုက်တဲ့သူတွေအနေနဲ့ထောင်နဲ့၃နှစ်နဲ့ငွေဒဏ်အဖြစ်အမေရိကန်ဒေါ်လာ6000ကျော်အထိပြစ်ဒဏ်ကျခံရမှာဖြစ်ပါတယ်။ဘောလုံးပွဲတွေမှာပြည်နိုင်ငံတော်သချင်းကိုဖွဲတဲ့အချိန်မှာပရိသတ်တွေကပုံမှန်လောင်ပြောင်းစီရတာတွေကိုတုံ့ပြန်တဲ့အနေနဲ့ဒီဥရေကျန်ကိုမနစ်ကအစိုးတင်သွင်းခဲ့တာဖြစ်ပါတယ်။ဒီဥတီကျန်းကိုဒီနေ့မှပဲအတီးပြူသွားဖို့ရှိတယ်လို့လည်းခံမှန်းနေကြပါတယ်ခင်ဗျာဖိလစ်ပိုင်သမားရိုဒရီဂိုဒူတာတေးကမွေးကုန်ကူးသူတွေလို့တန်ရာရှိတဲ့သူတွေပေါ်ရဲရဲဆက်ဆက်နေနေကြတာတွေဟာလူခွေချိုးဖောက်မှုတွေကိုဖြစ်စေခဲ့တယ်လို့ကုလသမဂ္ဂကဂျာတာရင်းနေကပြောကြားလိုက်ပါတယ်မြို့သားလုံခြုံရေးချိန်ချောက်မှုတွေနဲ့တရားမဝင်မွေးဆွေးတွေပေါ်တန်ပြန်နေနေမှုအပြင်းထန်အာရုံစိုက်လှုပ်ဆောင်ခဲ့တာတွေကလူတက်တာဥယျာဉ်မဲ့ဗန်းစီတာအတိုက်ခံတွေအပေါ်မတရားဖိနှိပ်တာတွေအပါအဝင်လူခွေချိုးဖောက်မှုတွေကိုဖြစ်စေတယ်လို့ကုလသမဂ္ဂလူခွေရုံးကထုတ်ပြန်တဲ့အစိုးရခန်းစာမှာပြောထားပါတယ်။ဖိလစ်ပိုင်သမ္မတဒူရာတေးဟာ2016ခုနှစ်ကအာဏာရလာပြီးတိတ်မကြခင်မှာပဲမွေးဆေးတိုက်ဖြတ်ရေးလုပ်ငန်းတွေကိုစတင်ခဲ့တာဖြစ်ပြီးတော့အဲ့ဒီအချိန်ကစပြီးတော့လူ1663ယောက်ထပ်မနည်းကုမြတ်ခံခဲ့ရတယ်လို့ကုလသမဂ္ဂရဲ့အစိုးရခန်းစာမှာဖော်ပြနေပါတယ်။တချို့တွေကလည်းအမှန်တကယ်တည်ဆုံးသူရေအတွက်ဟာအဲ့ဒါထက်3ဆလောက်ပိုများတယ်လို့ပြောကြပါတယ်။ဒီတပ်ဖြတ်မှုတွေကိုရဲကလုပ်ခဲ့တာဖြစ်ပြီးတော့အိတ်ချူးလို့မှုတွေအတွက်ဘာပြစ်ဒဏ်မှမခံရသလောက်ပဲလို့ကုလသမဂ္ဂလူခွင့်ရုံးကပြောပါတယ်။မွေးမောင်ကိုကူးတဲ့သူတွေလို့တန်တရားရှိတဲ့သူထောင်ပေါင်းများစွာထိဆုံးခဲ့တာအပြင်2015ကနေ2019ခုနှစ်အတွင်းမှာလူခွင့်တက်ကြလို့ရှားသူတွေရှင်းနေသည်သတင်းတောက်တွေနဲ့အလို့သမားသမဂ္ဂအဖွဲ့ဝင်248ယောက်လည်းထိဆုံးခဲ့တယ်လို့ဆိုပါတယ်ခင်ဗျာ view ရကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာစီးစင်းတွေကိုဆက်ပြီးတော့တန်လွင့်ပေးနေပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုတော့ကျမတို့ American ပြည်အောင်စုတဝမ်းလူထုဆန္ဒပြပွဲတွေကိုအနီးကပ်ဆောင်ရှိသုံးသပ်ကျင်းပပေးနေတဲ့ဥက္ကဋ္ဌစင်တာနဲ့ဆက်သွယ်နေမြန်ကန်အစီအစဉ်ကိုတင်ဆက်ပေးပါမယ်ရှင်မင်္ဂလာပါအင်္ဂါရှင
်မင်္ဂလာပါညစဉ
်ဟုတ်ကဲ့ပါအင်္ဂါဒီမင်းနီဆိုတာမှာလူမဲအမျိုးသား George Floyd တေဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့မနေ့ကတန်တရားရှိတရားခံရဲအရာရှိဟောင်းကိုတရားရုံးကအရေးယူရဲအဆင့်တိုးမြင့်လိုက်ပါတယ်။ပြီးတော့နောက်ထပ်လည်းအခင်းဖြစ်တဲ့နေရာမှာပါဝင်တဲ့ရဲ၃ယောက်ကိုဖမ်းဆီးဖို့လည်းပြောလိုက်ပါတယ်။ဒီတော့ဒါကဆန္ဒပြပွဲဒီမှာဘလို့ရိုက်ခတ်မှုတွေရှိနိုင်ပါသလဲ။အင်္ဂါဘလို့မြင်ပါသလဲရှင
်။ဆန္ဒပြသမားတွေကျင်းတ်သွားပါတယ်။ဆန္ဒပြပွဲဟာဒီပြားအချင်းပြောရင်ပူပြီးတော့ငင်းငင်းငန်းငန်းဖြစ်သွားတယ်လို့ပြောရပါလိမ့်မယ်။ကမ်းမတချို့နေရာမှာတော့ချင်းရက်ရှိရပါလေ။ Washington DC MUR ရှိမှဆိုရင်ရဲရွာဆန္ဒပြသမားတွေကိုမျက်ရည်ယူအစိတ်ကြီးနေနဲ့ဖြန်းတာကိုတွေ့ရပါတယ်။အလားတူတော့ပဲ New York မှာလည်းနည်းနည်းပါးပါးထိတ်တိုက်တွေ့ရတယ်ရှိပါတယ်။ဒါပေမဲ့ EU အဖြစ်ကတော့ဆန္ဒပြမှုဟာပိုပြီးတော့ငြင်းညမ်းသွားတယ်။ဒါဟာဆန္ဒပြသမားတွေဘက်ကကျေနပ်မှုအတော်ရသွားတယ်ဆိုတဲ့သဘောဖြစ်ပါတယ်။သူတို့ကတော့သတင်းကောင်းဖြစ်တယ်။ဒါ့ပေမဲ့လူတိုင်းကကျေနပ်ပြရမဟုတ်ပါဘူး။သူတို့တကယ်လူချင်တာကတော့စနစ်ကိုပြောင်းဖို့လူချင်တယ်အထူးသဖြင့်တရားရုံးကသူတို့ကိုဘယ်လိုအပြစ်ပေးလာမလဲဆိုတာကိုသူတို့စောင့်ကြည့်ခြင်းနဲ့နောက်ပြီးတော့တချို့ကဆိုရင်ဒီအခုတတိယအဆင့်ကနေဒုတိယအဆင့်တိုးမြင့်လိုက်ကြတဲ့မကျေနပ်ဖက်နဲ့ပထမအဆင့်နဲ့သူတို့အရင်ယူစီခြင်းနဲ့အဲ့လိုယူဆရတဲ့မျိုးမျိုးရှိနေကြတာကဆန္ဒပြသမားတွေထဲမှာ
ဒီတော့အင်္ဂယ်ဆန္ဒပြပွဲတွေကဆက်ပြီးတော့ဖြစ်နေဦးမယ်ဆိုတဲ့သဘောလား
ဟုတ်ပါရဲ့အဲ့ဒါကြောင့်စောစောကပြောရတဲ့ဒီဆန္ဒပြသမားတွေလူချင်တာကတရားရုံးကဘယ်လိုသူတို့ကိုပြမှုထင်ရှားစီရင်လာမလဲအဲ့ဒါသိအရေးကြီးပါတယ်အခုကပြည်နယ်ရှင်းနေချုပ်ကလည်းမနေ့ကပြောတယ်သူတို့ကတော့တကယ်ကြောက်ပူပြီးစည်စည်ဆဲဆဲနဲ့စည်စည်ချာချာလုပ်မယ်အချိန်ယူပြီးတော့လုပ်ရမှာဖြစ်တယ်အတက်နိုင်ဆုံးမြောင်ကျူးစားပြီးမဲ့လိုက်တာလမ်းနဲ့ချီပြီးတော့ကြာနိုင်လို့ပြောပါတယ်ဆိုတော့အဲ့ဒီတရားရုံးရဲ့အဆုံးဖြတ်တရားရုံးဆိုဂျူရီအဖွဲ့ပေါ်ဒီကစီရင်မှုကတော့ဒီကတရားဥပဒေစနစ်အရကတော့တရားရုံးကိုတင်မယ်တရားဥပဒေကိုကြားနာစစ်ဆေးရမယ်ပြီးတော့မှဂျူရီရသူတို့ကိုပြမှုထင်ရှားတယ်လို့ယူဆလားဆုံးဖြတ်လားဆိုတော့အဲ့ဒီဟာအထိသူတို့စောင့်ကြည့်လိုတဲ့သဘောတော့အနည်းဆုံးရှိနေတယ်လို့ထင်ပါတယ်သူတို့ခြားနေသမားတွေတချို့ပြောတာကဒီမှုရဲနေမကဘူးနိုင်ငံမှာဓာမျိုးတွေအများအားဖြင့်လို့မကြခဏဖြစ်နေတာအဲ့တော့စနစ်ကိုပါသူတို့ပြင်ကျင်တယ်ဆိုတော့ပြောနေကြတယ်ဆိုတော့
နောက်တစ်ခုကအင်္ဂါအဲ့တော့ဒီဆန္ဒပြပွဲတွေကိုနှိမ်လင်းဖို့လိုအပ်တယ်ဆိုရင်စစ်တပ်ကိုတုံးမယ်လို့သမ္မတထရမ့်ကပြောတဲ့အပေါ်မှာလည်းကာကွယ်ရေးအသိုင်းအဝိုင်းကနေပြီးတော့ဝေဖန်နေရရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့အင်္ဂါရောဘယ်လိုသဘောရပါသလဲရှင
်အဲ့ဒီကိစ္စမှာသမ္မတဒေါ်နယ်ထရမ့်ရဲ့သူပါရီရေဂျနယ်လုပ်တယ်လဲဆိုတာကသူလုပ်ရသ ူလောက်လိုက်တဲ့လုံရဟာသူ့အပေါ်မှာပြန်ပြီးတော့ဒါဆိုးပြစ်တွေပေါ့လေကောင်းကျိုးမဟုတ်ဘဲနဲ့မလိုလားတဲ့အဖြစ်တွေကြံကြံရိုက်ခတ်လာရလို့ပဲပြောမှာဖြစ်ပါတယ် backfire ဖြစ်တယ်ဆိုတဲ့သဘောပေါ့ဘာကြောင့်လဲဆိုတော့သူ့စီမအရင်တော့ကာကွယ်ရေးဝန်ကြီးလုပ်ခဲ့တဲ့ပုဂ္ဂိုလ်ပေါ့ဝန်ကြီးဟာ Metis Cas Russian သူပြောတာတော်တော်လေးတန်ဖိုးရှိရစကားပါ Donald Trump ကစစ်တပ်ကိုတုံ့ပြန်ပြီးတော့ဒီဟာကိုနှင်းနှင်းကိုပြောလိုက်တာဟာအမေရိကန်ပြည်သူတွေဖွဲ့စည်းအုပ်ချုပ်ပုံအရပိုင်းဆိုင်ဝင်ရှိတဲ့အခွင့်အရေးကိုချိုးဖောက်ဖို့ခိုင်းတာအဲဒီအခွင့်အရေးကိုကျင့်သုံးတာကိုစစ်တပ်ကနှင်းနှင်းရမယ်ဆိုတဲ့သဘောအဲဒီဆိုတာစစ်တပ်နဲ့ပြည်သူတွေကိုရန်တိုက်ပေးတဲ့သဘောဖြစ်တယ်ဆိုပြီးတော့ထုတ်နှက်ပါတယ်
အမေရိကန်မှာအခုလိုလူမျိုးရေးခွဲခြားမှုနဲ့တခြားခွဲခြားမှုတွေပေါ်မှာဆန္ဒပြကန့်ကွက်နေတဲ့ခရက်ကနိုင်ငံတကာကိုရိုက်ခတ်မှုဘယ်လောက်ရှိလာနိုင်ပါသလဲဒီပေါ်မှာအငယ်မပြောချင်ပါသလဲရှင
်ဟုတ်ကဲ့အခုကိုပဲနိုင်ငံတကာမှာလည်းပဲလာလူဆန္ဒပြပွဲတွေဖြစ်နေတာတွေ့ရပါတယ်ဟိုသမိုင်းကစူရစ်ကတခုသတိရပါတယ်တချင်တော့ပြင်သစ်မှာတော်လှန်ရေးဖြစ်ရင်ဥရောပကကူးဆက်သွားတော့ when french sneezes europe catches a cold ပြင်သစ်ကဟချိုချီရင်ဥရောပကနာစီနေပြီအေးအေးမီနေပြီပြောရပါတယ်အခုကမ္ဘာနိုင်ငံတွေရဲ့အခြေအနေကလည်း when american sneezes the world catches a cold လို့ပြောမှလို့ဖြစ်နေပါပြီအမေရိကန်ကဖြစ်လိုက်ရင်ကမ္ဘာကိုပြန့်နှံ့သွားတာပဲ
ဟုတ်ကဲ့ပါအင်္ဂယ်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာ
ကျမတို့အခုနောက်ပိုင်းမှာလည်းအင်္ဂယ်အခုလိုအနီးကပ်စောင့်ကြည့်နေတဲ့အခြေအနေတွေကိုမေးမြန်းပြီးသွားမှာဖြစ်ပါတယ်ကျမများသတင်းအောင်ပါရှင်
COVID-19 ကပ္ပကပီးကြောင့်ထိတိုက်နေနာမှုရရှိနေတဲ့လုပ်ငန်းတွေကိုအကူအညီပေးတာမှထိထိရောက်ရောက်ဖြစ်ဖို့ဆိုပြီးအစိုးရကဖွဲ့ထားတဲ့စီးပွားရေးပေါ်တက်ရောက်မှုကူစားရေးလုပ်ငန်းအဖွဲ့ဟာမြမစီးပွားရေးကဏ္ဍမှာဘယ်အပိုင်းတွေကိုပံ့ပိုးလှုံ့ဆော်ကြည့်ကြလဲဆိုရဲအကြံပြုချက်အစီရင်ခံစာတစ်စောင်ကိုအစိုးရစီတင်ပြထားတယ်ဆိုတာကိုပြောပြပေးသွားကြပါမယ်။ကျမမိခါပါCOVID-19 ကပ္ပကပ်ရောဂါကြောင့်ထိခိုက်နစ်နာမှုတွေရှိနေတဲ့လုပ်ငန်းတွေကိုမြမအစိုးရကအကူအညီပေးတာမှာအသေးစားနဲ့အလက်စားလုပ်ငန်းတွေမှာပိုပြီးထိထိရောက်ရောက်အကူအညီရရှိဖို့ဆိုပြီးမကြသေးခင်ကပဲ COVID-19 ကြောင့်စီးပွားရေးပေါ်တက်ရောက်မှုကူစားရေးလုပ်ငန်းအဖွဲ့ကိုအစိုးရဘက်ကဖွဲ့စည်းခဲ့ပါတယ်။ဒီလုပ်ငန်းအဖွဲ့ခေါင်းဆောင်ကတော့လက်တလောမှာရန်ကုန်တိုင်းဒေသကြီးစီမံဘဏ္ဍာရေးဝန်ကြီးအနေနဲ့ခန့်အပ်ခံထားရသူဦးရဲမင်းဦးကဒီလုပ်ငန်းအဖွဲ့ကCOVID-19 တုံ့ပြန်မှုချင်းွေကိစ္စတွေကိုတုံ့သက်စီစစ်ပေးဖို့အပြင် COVID-19 စီးပွားရေးအပေါ်တက်ရောက်လာနိုင်ခြေတွေကိုတုံ့သက်ပြင်ဆင်ဆောင်ရွက်ပေးဖို့ဆိုတာတွေလည်းပါဝင်ပါတယ်။လက်ရှိမှာချင်းွေကိစ္စစီစစ်မှုပိုင်းပြီးဆုံးခဲ့ပြီဖြစ်သလို COVID-19 စီးပွားရေးပေါ်တက်ရောက်လာနိုင်ခြေတွေကိုတုံ့သက်ပြင်ဆင်မှုအချို့လည်းပြီးဆုံးခဲ့ပြီလို့ဦးရဲမင်းကပြောပါတယ်
။ကျွန်တော်တို့က Walking Committee ကိုတင်ပြပေးပါပြီ။ပထမဦးစားပေးဒီနိုင်ငံရဲ့အပ္ပိဝန်ကြောင်းနဲ့မှာစိုက်ကြွေးမှုကြီးဒါပထမဦးစားပေးကျွန်တော်တို့ထောက်ပံ့ထားတဲ့လူကြီးအများစုအထူးကံမှုဖြစ်သွားလိမ့်မယ်ဆိုတော့ကျွန်တော်တင်ပြထားပြီးဖြစ်ပါတယ်။အဲ့ဒီတော့လေနိုင်ငံတော်ကနေပြီးတော့သူကဒီကမ္ဘာစိုက်ကြွေးရေးသူလေယာဉ်ပုံမျိုးရေးပန်တော်ရှိတာကိုအဲ့လိုဟာတွေကိုဒီဆက်ပြီးဝင်ကြတာနဲ့ပူးပေါင်းပြီးတော့ဘယ်လိုဆောင်ရမယ်ဘာညာလဲဆိုတော့ plan တွေဆက်ပြီးပါပြီ။တက္ကသိုလ်ကဏ္ဍဘက်ကတော့သူကသူပြီးကြဟိုဘက်တခြားလမ်းကြောင်းတခြားလမ်းတွေပြီးပန်ဖို့ပါလိမ့်မယ်။
ဒီ30ချက်အစီရင်ခံစာမှာလုပ်ငန်းကဏ္ဍ3ခုကိုပထမဦးစားပေးဒုတိယဦးစားပေးစတဲ့ဦးစားပေးသတ်မှတ်ချက်တွေနဲ့တင်ပြထားတယ်လို့ဒီအဖွဲ့မှာပါဝင်တဲ့အဖွဲ့ဝင်တဦးလည်းဖြစ်မြန်မာနိုင်ငံကုန်တယ်ဆက်မှုအတင်းချုပ် UMSCCI ရဲ့အထွေထွေအတွင်းရေးမှူးလည်းဖြစ်တဲ့ဦးဝေဝင်းကပြောပါတယ်အကြံပြုချက်ထဲမှာနိုင်ငံတစ်ခုလုံးရဲ့စီးပွားရေးအတွက်နိုင်ငံရဲ့ GDP ရဲ့400ခိုင်နှုန်းကျော်ခန့်မှန်းအမေရိကန်ဒေါ်လာ3ဘီလီယံကျော်လောက်သုံးစွဲဖို့တင်ပြထားတယ်လို့သူကပြောပါတယ်ပထမဦးစားပေးအနေနဲ့စိုက်ပျိုးရေးနဲ့မွေးမြူရေးကဏ္ဍပြီးရင်နောက်ဦးစားပေးတွေနဲ့ပတ်သက်လို့တင်ပြထားတဲ့အပိုင်းကိုသူကခုလိုပြောပြသွားတာပါ
ဒုတိယအပိုင်းကတော့ကျွန်တော်တို့ကဒါကုန်ထုတ်လုပ်ငန်းကြီးပေါ့နော်နောက်တစ်ခါကျွန်တော်တို့ဒါ export လုပ်နိုင်တဲ့အပိုင်းကိုကျွန်တော်တို့ကပို့ပြီးတော့တွန်းအားပေးရမယ်အဲ့ဒါ import လုပ်တဲ့ဟာတွေကိုတော့အရင်ထက်စာရင်တိတ်ပြီးတော့ပြီးလို့မရတော့ဘူးပေါ့နော်ဆက်လို့ဖြစ်ရင်အဲ့လိုမျိုးပြားပေးတဲ့ဟာတွေကိုအဲ့ဒါလေးကိုလုပ်ထားပါဒါပြီးသွားရင်တော့ကျွန်တော်တို့အရေးကြီးဆုံးဖြစ်တဲ့ဟို logistics ပေါ့နော် logistics ဒီ transportation ကိုလည်းကျွန်တော်တို့ဒါပြားပေးအနေနဲ့ပေါ့နော်ဒါမျိုးလေးတော့ဟိုလုပ်ထားတာရှိပါတယ်ခင်ဗျာ
အစီအစဉ်ကမှာပေါဝင်တဲ့အသေးစိတ်ကိုတော့နှစ်ယောက်စလုံးကထုတ်ပြောခွင့်မရှိဘူးလို့ဆိုပါတယ်ကိုဗစ်ကြောင့်ထိခိုက်မှုရှိတဲ့စီးပွားရေးကဏ္ဍအသီးကြီးကိုရေတိုးရေရှည်ကူညီထောက်ပံ့မှုတွေအတွက်နိုင်ငံတကာကနေချင်းငွေရယူသုံးစွဲတာရှိပြီးလက်ရှိအချိန်မှာနိုင်ငံတကာစီကနေ American Dollar 1 Billion Dollar ချင်းငွေရယူထားပါတယ်ချင်းငွေရယူမှုမြင့်တက်လာတာကြောင့်အစိုးရလှုပ်ဆောင်တဲ့ကူညီထောက်ပံ့ရေးလုပ်ငန်းတွေကတက်ရောက်မှုနည်းမယ်ဆိုရင်နိုင်ငံအနေနဲ့အတိုးတန်တရားထဲမှာပိုနစ်မလားဆိုတဲ့စိုးရိမ်မှုတွေနဲ့ထောက်ပြမှုတွေရှိနေပါတယ်ဒီပေါ်ဦးရဲမင်းကိုမေးမြန်းတဲ့အခါမှာတော့
အစုအဖွဲ့တစ်ခုအတွက်ပင်စင်လာပြီးထောက်ပံ့နေဆိုရင်ဒီပစံတွေကစိတ်ပူပါတယ်။သုံးဝန်းရှင်တွေကြီးထောက်ပံ့နေတာမဟုတ်ဘူး။ဒါနဲ့ပေါင်းစုံကိုအစိုးရခွဲပြီးတော့ငွေတွေကိုထည့် ဆိုတဲ့ဘေးကတဏှာလေးကိုစုပြီးထင်ရင်အဲ့တဏှာလေးမှာဆုံးရှုံးနိုင်ပုံမြင်တာပေါ့တဏှာလုံးတိုင်းတာနဲ့အားလုံးကိုဖြန့်ပြီးထည့်လိုက်တဲ့အခါကျတော့သူကအကျိုးကျေးဇူးဖြစ်တော်မူတာပို့ပြီးများတယ်နောက်ကပြန့်ပြီးထွက်သွားတာဖြစ်တဲ့အတွက်သူတစ်ဖွဲ့တစ်ပင်းနဲ့အကျိုးရှိသွားတယ်တဏှာလူတွေအကျိုးမရှိဘူးဆိုတာလည်းမဖြစ်တော့ဘူးအဲ့လိုပဲတချို့ငွေကြေးကအစိုးရစီမံကိန်းတွေကိုထည့်လိုက်ပြီးတချို့စီမံကိန်းတွေနဲ့ဆက်ဆံလုပ်ခိုင်းလိုက်တယ်။အဲ့ဒါဆိုရင်အဲ့ဒီစီမံကိန်းတွေကလည်းအလုပ်ကိုင်ပြီးပေါ်လာမယ်။ဒီလိုမျိုးခွဲပြီးထည့်တာဖြစ်တဲ့အတွက်အရင်ကြီးစိတ်ပူစရာတော့မရှိဘူး
။ COVID-19 ကပ်ရောဂါကြောင့်စီးပွားရေးထိခိုက်မှုတက်တာစီးအစိုးရထုတ်ပြန်လိုက်တဲ့အစီအစဉ်မှာကြီးမားချက်9ချက်မဟာဗျူဟာ10ခုဆောင်ရွက်ရမယ့်အစီအစဉ်36ခုဆောင်ရွက်နေတဲ့အစီအစဉ်86ခုပါဝင်ထားကအမေရိကန်ဒေါ်လာ 3.5 ဘီလီယံလောက်သုံးဆဲသွားဖို့ရထားပါရှင်။ကျွန်မမိခပါ။ရန်ကုန်ကနေဒီသတင်းပေးဖို့ခါတာဖြစ်ပါတယ်
။ရခိုင်ပြည်နယ်မုံလုံးမြို့နယ်ပြင်ကလှဖို့ခေါင်းဝင်ကြဒုက္ခသည်စခန်းမှာကိုဗစ် -19 ရောဂါပိုးကူးစက်ခံထားသူတို့တွေ့ရှိကြကြောင်းဒေသခံတွေစိုးရိမ်နေကြတဲ့အခြေအနေကိုပြောရှင်ပါတယ်။ကျွန်တော်တက်နိုင်ပါ။ရခိုင်ပြည်နယ်မုံလုံးမြို့နယ်ပြင်ကဘင်္ဂလားဒေ့ရှ်ကပြန်ဝင်လာတဲ့ဒုက္ခသည်တွေကိုလက်ခံဖို့ယာယီဆောက်လုပ်ထားတဲ့လှဖို့ခေါင်းဝင်ကြဒုက္ခသည်စခန်းမှာရောဂါပိုးကူးစက်ခံထားသူတို့ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကအဲ့ဒီမွတ်စလင်ဒုက္ခသည်9ဦးကမေလ30ရက်နေ့ကတရားမဝင်နေစဖြတ်ကျော်လာတာကိုတပ်ဆိုင်ရာကဖမ်းဆီးပြီးလှဖို့ခေါင်းဒုက္ခသည်စခန်းကိုပို့ဆောင်ထားတာဖြစ်ပါတယ်။အဲ့ဒီထက်ကတဦးမှာကိုဗစ် -19 ရောဂါပိုးတွေ့ရှိရတာလည်းဖြစ်ပါတယ်။လက်ရှိချိန်မှာဘင်္ဂလားဒေ့ရှ်ဘက်မှာကိုဗစ် -19 ရောဂါကူးစက်ခံထားသူတွေများပြားရှိနေတာကြောင့်ပြန်ဝင်လာတဲ့သူတွေကိုတပ်ဆိုင်ရာအာဏာပိုင်တွေအနေနဲ့တည်တည်ချာချာလှုပ်ဆောင်သိမ့်တယ်လို့လက်ရှိချိန်မှာပြန်ဝင်လာသူတွေမှာရောဂါပိုးပါလာတာကြောင့်စွန့်ညင်ရတယ်လို့မောင်တော်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်ဦးကပြောပါတယ်။
အဲ့လိုပုံစံမျိုးဝင်လာတာ9ယောက်ဆိုနေတာမဟုတ်ဘူး9ယောက်ဝင်လာတဲ့အချိန်မှာတယောက်ကတွေ့တယ်ဆိုတော့နောက်4ယောက်ကမတွေ့ပြနေပါမလားမဖြစ်နေပါမလားတော့9ယောက်တိဝင်လာတဲ့ဥစ္စာအခုမောင်တော်အရှင်တွေဆိုပြီးတော်တော်လေးတွေ့ရရတဲ့အချိန်တွေဖြစ်နေတယ်ဒီဘင်္ဂလားဒေ့ရှ်မှာဆိုလို့ရှိရင်သူတို့ကအဲ့ဘက်တကားကိုအုပ်ကပ်ပြနေတာနော်သူတို့မှာလူတွေထူထပ်တယ်လျှောက်ရတယ်အများကြီးဖြစ်နေတယ်ဆိုတော့ဒီအဲ့ဘင်္ဂလားဒေ့ရှ်ဘက်ကတကားကိုပြနေတယ်ဆိုတော့ဒီဘက်ကဟိုတိဝင်လာကိုဝင်လာရတာကျွန်တော်ထင်နေရဘုသူ့ပြည်ပြင်တင်မာရင်ပြည့်ရဆိုတဲ့ဘောသူကသူတို့ကလူရောဟိုးပဲလို့ရတယ်။အဲဒီဖက်ကလူတွေကနော်အဲ့လောက်ဒီတင်စားပြင်းနဲ့လက်ဆင်တော်ကသူတို့ကိုယ်တိုင်ကဘလို့ခုနောက်နဲ့ဒီမောင်တော်မျိုးကိုအုပ်ချုပ်နေရတယ်ဆိုတာတော့မသိဘူးဗျ။
အစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြန်ဝင်လာသူတွေကိုတတ်နိုင်တဲ့လောက်တည်တည်ရှာရှာစီစီဆောင်ရွက်နေတယ်လို့မောင်တော်ခင်အုပ်ချုပ်မှုဦးစိုးအောင်ကပြောပါတယ်။
အဆောင်ထဲတော့လုထားတာပေါ့အေရီယာကြီးကအခြေကြီးပဲလေမဖုံးတာတော့ဒီတိုင်းဆိုရင်တော့ဗျာကျွတ်တော့အချွတ်တဲ့လူကပုံတော်ဆွနေနေတယ်ဒီမှာတနေ့တမနာလုံးအလုပ်တော်မနာနော်ဒါတော့တားဆီးနေတာပဲဒီဆန်းစီရင်းလာလုတော့မရအောင်လေဥကကိုဗစ် -19 ရဲ့ညွှန်ကြားချက်အရဟိုဘက်နိုင်ငံတွေဝင်လာတဲ့သူကဒီဖားတဲ့မှာလာဖို့ပေါ့မှာပိုင်းပြီးလုတာပိုင်းပြီးလုပြီးတော့မှသူ့အာခေါင်းတို့ကနှာခေါင်းတို့ကနမူနာယူပြီးပို့လိုက်လို့အခုအဲ့ဒါယောဂရှိမှန်းသိတ
ာလေလက်ရှိလှဖို့ကောင်ဒေါက်တာစခန်းကိုပြန်ဝင်လာတဲ့9ယောက်ထဲကယောဂပိုးကူးစက်ခံထားတဲ့သူကိုမောင်တော်ပြည်သူစီယုံကြီးမှထားရှိပြီးကျန်4ယောက်ကိုတော့လှဖို့ကောင်စခန်းမှာပဲကွာရန်တိုင်းထားရှိပြီးစောင့်ကြည့်နေတယ်လို့ဦးစိုးအောင်ကပြောပါတယ
်။ဟုတ်တော့ကျွန်တော်ကဝင်ရတာညစားကြရပဲကျွန်တော်မောင်တော်ပြည်သူစီယုံကြီးမှဩစတြေးလျကွာရန်တိုင်းတိကျလောက်သွားမှာပေါ့သူကုသဖို့ဆက်နေပါမယ်။ကျန်တဲ့4ယောက်ကမသိသေးဘူးငါကတည်းကဖြစ်တဲ့အတွက်ကွာရန်တိုင်းနေရာမှာပဲကျွန်မညစားကြရကွာရန်တိုင်းနေရာမှာပဲထားမယ်ထားပြီးတော့ဆက်ပြီးတော့ဆက်ဆင်မယ်ဆက်ဆင်ပြီးတော့မတွေ့ရင်တော့ဒီကောင်ကဒီနောက်ဆက်ပြရပဲဆက်လုပ်သွားမယ်တွေ့ရင်တော့တွေ့တဲ့လူပဲသူကကျမကြီးဆောင်ပြတည်ရှိတာယောဂရှိတဲ့လူကိုပဲတည်ရှိလို့ရတာဆောင်ပြတည်ရှိတာလေယောဂမရှိတဲ့လူဆောင်ပြတည်ရှိပြန်မှာဘဝမှမလိုတာစိတ်ကူးလို့မလိုတာနော်
လက်ရှိမှာမောင်တော်နဲ့ထိစပ်နေတဲ့ဘင်္ဂလားဒေ့ရှ်ဘက်မှာလည်းကိုဗစ် -19 ရောဂါပိုးကူးစက်ခံထားသူတွေအများပြားရှိနေတယ်လို့မောင်တော်ကလည်းခုလက်ရှိကူးစက်ခံထားသူတွေရှိတာကြောင့်စိုးရိမ်ရတယ်လို့မောင်တော်ဒေသခံမမောကပြောပါတယ်
အဖက်ကတော့ကျွန်တော်နိုင်ငံတကာမှာပြီးသွားတဲ့အခြေအစားကြီးကိုကျွန်တော်တို့မှာစုရင်းကြတဲ့ဖြစ်ရတယ်။စုရင်းကြရှိတာနဲ့အများကျွန်တော်တို့ကတော့တော့ဒီမှာရှိတဲ့ကျွန်တော်တို့အရင်းအမြစ်တွေနေပြီးတော့အရှင်းနဲ့တကြည်သူတို့ပြန်ရကြတဲ့တပ်ပြင်းတွေရှိပါတယ်
။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးအတွက်နိုင်ငံတကာဖိအားပေးခဲ့တာကြောင့်မြန်မာအစိုးရဘက်ကလည်းရိုဟင်ဂျာအသုံးလုံးကိုလက်မခံပေးမဲ့လို့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူထားတဲ့အတိုင်းတရားဝင်ကြိုဆိုလက်ခံရေးတွေကိုမြန်မြန်ဆန်ဆန်လှုပ်ဆောင်တော့ဖို့ပြင်ဆင်ခဲ့ပါတယ်။လက်တလောအဖြစ်တော့ဒုက္ခသည်တွေစီစစ်လက်ခံရေးနိုင်ငံစီစဉ်ကိုယာယီဆန်ခိုင်းထားသလိုဒုက္ခသည်တွေကိုစီစဉ်တဲ့ကိုပြန်လာနိုင်တဲ့စီစဉ်ကိုလည်းကိုပဲရေးပေါ်အခြေအနေကြောင့်မြန်မာဘက်ကရပ်ဆိုင်ထားပါတယ်။ကျွန်တော်တက်နိုင်စစ်တွေကနေတင်ပြပို့ထားတာပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ 9:00 နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။ COVID-19 ရောဂါကူးစက်မှုစိုးစိုးဝါးဝါးဖြစ်လာတဲ့အိန္ဒိယနိုင်ငံတည်းတရားမဝင်လုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေပြန်လာဖို့ချင်းပြည်နယ်အစိုးရကနှီးလန်းရှာနေတဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။ဇန်နဝါရီ4ရက်အထိဆိုရင် COVID-19 ရောဂါကျူးရှိသူ2သိန်းကျော်လာတဲ့အိန္ဒိယကမြန်မာနိုင်ငံသားတွေအထူးသဖြင့်ချင်းတိုင်းသားတွေပြန်လာနိုင်ဖို့ချင်းပြည်နယ်အစိုးရကကြိုးစားနေပါတယ်။ဒါပေမဲ့အဓိကအခက်အခဲကတော့သူတို့အများစုနှစ်နိုင်ငံတရားဝင်စာချုပ်နဲ့သွားတာမဟုတ်လို့နှစ်ဖက်စနစ်တကျဆွဲပြောင်းလက်ခံမှုအခက်အခဲရှိနေပါတယ်။ချင်းမီနယ်အစိုးရကတော့တရားမဝင်သွားတဲ့သူတွေကိုအောက်ခြေအုပ်ချုပ်ရေးအစင်းစင်းကနေနီလာတစ်ခုခုရှာပြီးလက်ခံပေးနိုင်ဖို့ညွှန်ကြားထားရလို့ recorder အမှတ်1အုပ်ချုပ်ရေးမှူးခြံလျက်နာက VOE ကိုပြောပါတယ်
။ဝန်ကြီးချုပ်ကနေပြီးတော့ဟိုမင်းကြီးကမုံချုပ်ကြီးနဲ့တော့ဖုန်းလာဆက်တယ်။ဟိုနိုင်ငံသားတွေလည်းဖြစ်တယ်ဆိုတော့ဒီကတိုင်းစာလေးနဲ့လက်ခံပေးမှလို့လူအိမ်လူအပ်တဲ့ကိုယ်တိုင်ထားဖို့ဟိုတကယ်တမ်းသာတရားဝင်နေလာမယ်လို့မြင်တယ်။ဒါမှမဟုတ်ဟိုလက်ခံလို့မရတဲ့အနေထားမှရှိကြတာပေါ့နော်။အဲအိန္ဒိယတက်ကောင်လည်းလွှဲပြီးလို့မရဘူးဖြစ်တာ
။ဒီလိုညွှန်ကြားထားပေမဲ့လည်းခရိုင်အစိုးရနဲ့တိုင်ပင်ပြီးမှလုပ်ပါလို့ဝန်ကြီးချုပ်ကပြောတဲ့အတွက်အချိန်ကျန်ကြာနိုင်တယ်လို့သူကပြောပါတယ်။အောက်ခြေပိုင်းကိုလုပ်ပိုင်ခွင့်အပြည့်အဝပေးရင်တော့ပြန်လည်လက်ခံရေးကိုသူ့အနေနဲ့အများဆုံးလုပ်သွားမယ်လို့ပြောပါတယ်။တရားဝင်နိုင်ငံကလက်မှတ်နဲ့သွားတာမဟုတ်လို့သူတို့ပြန်ဝင်လာမယ်ဆိုရင်လည်းနေသက်ယောဂစောင့်ကြည့်ကန့်သတ်ရေးစခန်းတွေမှာသူတို့အတွက်ကုန်ကြစည်ရေးကိုပြည်내ဆိုရကဘေးဘူးအခက်ခဲရှိပါတယ်။မီဇိုရန်လူငယ်အသင်းကောက်ယူထားတဲ့စည်ရင်အတိုင်းဆိုရင်ချင်းပြည်နယ်နဲ့ကဲလျက်မီဇိုရန်ပြည်နယ်မှာမြန်မာလူမျိုးချင်းတိုင်းသား9,000ကျော်ရှိပြီးအိန္ဒိယတနိုင်ငံလုံးမှာတော့3သိန်းကျော်ရှိပါတယ်။ COVID-19 ကြောင့်အိန္ဒိယဘက်မှာနေမီဖျက်ချော်ခွင့်တွေပိတ်ထားတဲ့မလကုန်ပိုင်းလောက်ကလေးကနေရမပြန်နိုင်ကြတာလို့ချင်းလူအခွင့်ရေးအဖွဲ့ CHRO ကစလိုင်းတီရာကပြောပါတယ်
။သူတို့တော်တော်များများပြန်လာရှင်ကြတဲ့ရှိပေမဲ့သူတို့ကဒီတခါတကင်းရတနိုင်ငံလုံးမှာအဲ့ဒီသူတို့လော့ကဒေါင်းလုပ်ထားတာလုံးဝအောက်ပြင်ဆွလို့မရဘူးအဲ့လိုတရားမဝင်နဲ့နေဆက်ကွယ်လို့ဖျက်ချော်ပြီးတော့သွားတာရှိတယ်ဆိုတော့သူရနဲ့အဲ့လိုတရားဝင်ပြန်လာတဲ့သဘောမျိုးကသူတို့ကိုခက်ခဲရှိနေလို့ကျွန်တော်ထင်တယ်ပေါ့နော်
။အိန္ဒိယမှာဇွန်လ2ရက်တနေ့ရက်လူပေါင်း 8,000 ကျော်ကူးစက်ခဲ့ရပါ။ချင်းပြည်နယ်တစ်ဖက်ကမီဇိုရန်ပြည်နယ်မှာလည်း COVID ရောဂါဖြစ်သူအယောက်100ကျော်ရှိပါတယ်။ကူးစက်ခံရသူအများဆုံးနဲ့ထိတ်ဆုံးအစဉ်လိုက်ရှိနေတဲ့ကမ္ဘာနိုင်ငံတွေကတော့ American, Brazil နဲ့ Russia နိုင်ငံတွေပါ။ဇွန်လ4ရက်အထိအိန္ဒိယနိုင်ငံမှာကူးစက်ခံရသူ2သိန်းကျော်နဲ့အဆင့်9မှာရှိနေပြီးထိတ်ဆုံးသူက6,000ကျော်ရှိခဲ့ရပါ။အများစုပြန်ကျန်းမာခဲ့ပြီမဲ့ကမ္ဘာလူဦးရေဒုတိယအများဆုံးနိုင်ငံဖြစ်သလိုလူဦးရေတိတ်တဲတဲ့ဘင်္ဂလားဒေ့ရှ်နဲ့လည်းဆက်ဆက်နေလို့မြန်မာပြည်တွင်းမှာလည်းစိုးရိမ်မှုတွေရှိနေရပါကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြည်ပို့ခဲ့ရပ
ါရှမ်းပြည်နယ်မြောက်ပိုင်းအရှေ့ပိုင်းနဲ့ကင်းပြည်နယ်အတွင်းမှာအစိုးရကင်မရွန်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြာတိုက်ပွဲဖြစ်ပွားတဲ့သတင်းတွေကိုစူးစီးတင်ပြပါမယ်ကျွန်တော်မိုးစောပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာပြီးခဲ့တဲ့တောက်ကြနေ့ကကျမ်းပေါ်ရင်တန်းကို TNLA ကတန်းပလောင်တပ်ဖွဲ့ကတိုက်ခိုက်ခဲ့တဲ့နောက်ဒီနေ့ဒီတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါဒီနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကို TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ချော်ကအခုလိုပြောပါတယ
်ဟုတ်ကဲ့ဒီနေ့မှာဒီကုတ်ခိုင်မြို့နယ်ရှီမော်ကြီးကတန်းတိုက်ပွဲဖြစ်သွားတာဖြစ်တယ်မနေ့စနေ15လောက်ကနေ15:25အထိပေါ့အဲ့တာကမြန်မာစစ်တပ်မှရှိရှိဖတ်တော့ရောင်းနေတယ်တက်လာမလို့ရှိတဲ့နေရာအံဘေကိုလာရောက်သူစစ်စင်တက်ခဲ့တဲ့ပုံစံပေါ့ဒီနံပါတ်ကတက်ကနေဖတ်တော့ရောင်းဒီရှင်မော်ဘယ်အနာပဝင်ကျင်းမှာလည်းဝါလည်းမကြီးကြီးခံရနေလေကြီးပဲစက်ကြီးမှာပါရှိ
ဒီလ3ရက်နေ့မနေ့ပိုင်းကလည်းကုတ်ခိုင်မြို့နယ်ကောင်းနေကြီးရွာနီးမှာနိုင်ဝဲလောက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ်ရောရောဆယ်မှာတော့အစိုးရနဲ့ KIA ကချင် TNLA တအန်းပလောင် MNDAA ကိုကန် AA ရခိုင်အဖွဲ့တွေကြားမှာ bilateral call နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုနိုင်ရေးဆွေးနွေးပွဲတွေဟာရပ်တန့်နေပါတယ်ဒီက3ရက်နေ့မှာပဲရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဆက်ခရိုင်ပုံပါချင်းမြို့နယ်အတွင်းမှာ NCA call အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တပ်ဖွဲ့တွေနဲ့အစိုးရတပ်အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲအခြေအနေကို RCSS ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ခန်းဆိုင်ကအခုလိုပြောပါတယ်
။မနေ့က10နာရီကနေဒီ11နာရီလောက်ဖြစ်တယ်ခင်ဗျာ။ဒီတရင်ခလရ65ရဲ့နောက် PGF တထောင်ခွင်ရပါတော့ဖီဂျီကတထောင်ခွင်ရဒီလိုကကျွန်တော်စီကို60မော်တာနဲ့ကြည့်တယ်နောက်ဒီ40mm M79 ရနေတဲ့ခဏနောက်တို့လူတွေထပ်ဖြည့်တယ်ဖြည့်တော့တို့စစ်နိုင်ဝင်ကြည့်တော့မှကျွန်တော်ကတို့အစည်းအဝေးမှာနောက်တဆုပ်ပေးလိုက်တော့ဒီခုလုံးလုံးစိတ်ကြတော့မဖြစ်တော့ခင်ဗျငြိမ်နေတယ်ငြိမ်တဲ့အနေထားရှိနေပြီပဲတို့ဖိုက်ကြတော့မဆုပ်သေးပါဘူးကျွန်တော်ဖက်ကလည်းဟိုခွာပေးထားလိုက်တော့တော့
RCSS ဘဟုကတော့တိုက်ပွဲထပ်မဖြစ်အောင်ထိန်းသိမ်းဆောင်ရွက်ဖို့အတွက်အောက်ခြေတပ်တွေကိုညွှန်ကြားထားကြောင်းပြောပါတယ်ဒီတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့တမ်ဘော်ဒရင်းမန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇွန်မင်းထွန်းက VOA ကိုအခုလိုပြောပါတယ
်မနေ့ကတော့ကျွန်တော် RCSS နဲ့ချက်ခဲ့တာရှိတယ်သူကတော့ကျွန်တော်မိုင်းတော်ထဲမှာခြေတော်ကြီးအဖျားနီးဒီ RCSS ကအယောက်20ကျော်30တောင်ဒီပါရောက်တယ်အင်းဒီကျော်လုံးရောက်ရှိနေတာပေါ့ရောက်ရှိနေတဲ့တရင်ရကျွန်တော်နေပြီးဆွေးနွေးထုတ်တဲ့အခါမှာထိတိမဖြစ်တဲ့နှစ်ဖက်ထိကြတာရရှိမှုတော့မရှိပါဘူးမနေ့ကမနေ့ခုနလိုက်ခွဲတဲ့အချိန်တောင်မှဖြစ်ပါတယ်
TNL နဲ့ဖြစ်ပွားတဲ့တိုက်ပွဲသတင်းကိုတော့အသေးစိတ်များရှိသေးကြောင်းနဲ့တီအင်ပြည်နယ်ဖားပွန်ဘက်မှာလည်းမနေ့ကကရင်မျိုးသားစီယုံ KNU တပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းဗိုလ်မှူးချုပ်ဇော်မင်းထွန်းကဆက်ပြောပါတယ
် KNU နဲ့တော့ဖားပွန်ဘက်မှာတော့နေ့ကတော့နေ့လယ်တနားရီတောက်မှဖြစ်ခဲ့ရတော့ရှိတယ်။ဒီတော့ကိုတုံဝဲခနာလီမှာပဲအဲ့မှာကျွန်တော်အခန်းပါဝန်ကျင်ရှင်းလင်းနေမှာစခန်းရဲ့အရှိတောင်ဝန်မီဒီယာနဲ့ရလောက်ကနေပေါ့ကြာ
KNU ဘက်ကိုမင်းမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးလက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးအတွက်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကပူးပေါင်းဆောင်ရွက်ဖို့နဲ့ဒီကာလအတွင်းအပြစ်ကရစဲကြောင်ကြေညာထားချိန်မှာဖြစ်ပွားတဲ့တိုက်ပွဲတွေလည်းဖြစ်ပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်နိုင်ငံတိုင်းမှာအစိုးရမူဝါဒရေးရအကြံပေးအဖွဲ့ရှိသလိုလွတ်လပ်တဲ့တတိပုဂ္ဂလအကြံပေးသုတေသနအဖွဲ့တွေလည်းရှိပါတယ်မူဝါဒလိလာရေးအကြံပေးအဖွဲ့တင့်တန့်အရေးကြီးတဲ့အခန်းကဏ္ဍပါဝင်တာကိုကဘာမှအတိမတ်ပြုနေတာကြပါပြီ။ဒါကြောင့်မြန်မာပြည်ကမူဝါဒလိလာရေးအဖွဲ့ရဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ကိုဗစ်ကူးစက်ရောဂါကမြန်မာပြည်ရောက်နေတဲ့သတင်းကိုမီဒီယာမျိုးစုံမှာဖော်ပြကြပါတယ်။အစိုးရဌာနနဲ့အရတားအဖွဲ့အစည်းတွေကလည်းကြီးညာချက်ထုတ်ပြန်ပြီးပြည်သူလူထုကိုသတိပေးကြပါတယ်။ဒီအထက်မှာမြမမဟာဗျူဟာနဲ့မူဝါဒလေ့လာရေးဌာန Institute of Strategy and Policy ရဲ့ COVID အထူးသုံးသပ်ချက်၃ခုဟာကြေရှားပါတယ်။ COVID ကူးစက်ရောဂါကနဲ့ပတ်သက်ပြီးဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုပညာရှင်တွေကလေ့လာသုံးသပ်ထားတာပါ။အေပီလမှာတစ်ချိန်မေလမှာနှစ်ချိန်အခမဲ့ထုတ်ဝေတာမှုတော်ဝင်ရှိသူတွေလေ့လာသင့်ပါတယ်နိုင်ငံတိုင်းမှာအစိုးရအကြံပေးအဖွဲ့ရှိသလိုလွတ်လပ်တဲ့သတိပုဂ္ဂလမူဝါဒရေးရာသုတေသနအဖွဲ့လည်းရှိပါတယ်မူဝါဒလေ့လာရေးအကြံပေးအဖွဲ့တင့်တန့်အရေးကြီးတဲ့အခန်းကဏ္ဍကပါဝင်တာကိုကဘာမှာအသိအမှတ်ပြုထားတာကြာပါပြီအမေရိကန်ကပင်ဆယ်ဗေးနီးယားတက္ကသိုလ်ရဲ့2019စီရင်အရာကဘာမှာမူဝါဒလေ့လာရေးအဖွဲ့8000ကျော်ရှိပါတယ်အမေရိကန်မှာ1800ကျော်ရှိလို့အများဆုံးဖြစ်ပါလေ။အိန္ဒိယမှာ906ခုနဲ့ဒုတိယလိုက်နေပြီးတရုတ်က909နဲ့တတိယဖြစ်နေပါသေး။အင်္ဂလန်မှာ320၊ဂျာမနီမှာ200ကျော်ရှိပါလေ။ရုရှားမှာ200ကျော်ရှိပြီးဂျပန်မှာ100ကျော်ရှိပါလေ
။အာဆီယံနိုင်ငံတွေထဲမှာအင်ဒိုနီးရှားက32ခုရှိပြီးအများဆုံးဖြစ်ပါတယ်။မလေးရှားမှာ23၊ဖိလစ်ပိုင်မှာ21ခု၊စင်ကာပူမှာ18၊ထိုင်းမှာ15ကမ္ဘောဒီးယားမှာ14ဗီယက်နမ်မှာ17 လာအိုမှာ၄ခုရှိကြောင်းဖော်ပြထားပါတယ်ဒီစင်းထဲမှာမြန်မာမပါဝင်ပါဘူးဒါပေမဲ့အာရှဖောင်ဒေးရှင်းက2016မှာထုတ်ပြန်တဲ့ Policy Institute စီးရင်ထဲမှာတော့မြန်မာပြည်မှာမူဝါဒလိလာရေးအဖွဲ့ပေါင်း46ခုရှိတယ်လို့ဖော်ပြထားပြီးတခုစီရဲ့မှတ်တမ်းအချင်းကိုလည်းဖော်ပြပါတယ်ဒီအတိုင်းဆိုရင်အာဆီယံနိုင်ငံတွေထဲမှာမူဝါဒလိလာရေးအဖွဲ့အများဆုံးရှိတာကမြန်မာပြည်ဖြစ်နေပါတယ်ဒါပေမဲ့စီးရင်ထဲမှာအမျိုးသမီးရေးပညာရေးတိုင်းသားရေးစတဲ့ရေးရယတအသင်းဖွဲ့တွေလည်းပါဝင်နေတာတွေ့ရပါတယ
်ယထာဘူဒကြစွာကြည့်ရှုစင်ကျင်နိုင်ဖို့အတွက်မူဝါဒလိလာရေးအဖွဲ့ဟာသူတပားဩဇာကမဟုတ်ဘဲမိမိဘာသာလွတ်လပ်စွာတည်တကြရပ်တည်နိုင်ရမယ်ဆိုတဲ့အနောက်တိုင်းအယူအဆရှိပါသေးတယ်ဒါပေမဲ့အာဏာရှင်တလိရှင်တန်တဲ့နိုင်ငံတွေမှာတော့အာဏာပိုင်အဖွဲ့အစည်းနဲ့ပတ်သက်တဲ့မူဝါဒလိလာရေးအဖွဲ့တွေရှိလာပါတယ်ဒီအဖွဲ့အစည်းတွေဟာနှင်းသောဖလဲပွဲကျင်းပတဲ့စာဥစာကအစင်ခါစားနဲ့စာဆောင်ထုတ်ဝေပါတယ်ဘာသာရဆိုင်ရာလေးလာစာစီရေးအဖွဲ့တွေလည်းရှိပါတယ်အယတအသင်းအဖွဲ့ Civil Society ရဲ့မူဝါဒလေးလာရေးအဖွဲ့ဟာကွာခြားပါတယ်လေးလာစာစီရေးအဖွဲ့ဟာသူတေစီစုံကြီးတဲ့အဖွဲ့ဖြစ်တာမို့အရေးကိစ္စတစ်ခုအတွက်စီယုံနှုတ်ဆော်တာမျိုးဆန္ဒပြကန့်ကွက်တာမျိုးမလုပ်ကြပါဘူ
းအခုလို COVID-19 ရောဂါကပ်နေရင်ဆိုင်နေရလို့တိုင်းပြည်လုံးအကြက်တဲဖြစ်နေခြင်းမှာမူဝါဒလိလာရေးအဖွဲ့တွေဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်နိုင်ပါတယ်ပြည်သူလူထုနဲ့ရောအာဏာပိုင်တွေနဲ့ရောထိတွေ့နေတဲ့အဖွဲ့အစည်းဖြစ်လို့သတင်းမှားနဲ့လှုပ်ကြံသတင်းတွေကိုရှင်းလင်းနိုင်ပါတယ်ပြဿနာတစ်ခုကိုဗေပောင်းဆောင်ကကြည့်ပြီးအ мян ဆုံးတင်ပြတာဟာမူဝါဒလိလာရေးအဖွဲ့ရဲ့လုံယုံလုံဆင်လုပ်ငန်းဖြစ်ပါတယ်သတင်းထန့်ချီဖို့မဟုတ်ပဲ COVID-19 ကြောင့်ဖြစ်ပေါ်လာမဲ့လူမှုစီးပွားရေးဒုက္ခတွေကိုပြည်သူနားလည်အောင်မူဝါဒလိလာရေးအဖွဲ့တွေကလူရင်းတူရှင်ပြောပြနိုင်ပါတယ်ဒီလိုယူအဆအမျိုးမျိုးလောက်ွက်အမျိုးမျိုးနဲ့အကျိုးတရားမှုအမျိုးမျိုးကိုရှင်းလင်းတင်ပြတာမျိုးကိုအစိုးရဌာနတွေလှုပ်လေထမရှိတာတွေ့ရပါတယ
်ပင်ဆိုဗီးနီးယားတက္ကသိုလ်ထုတ် 2019 တင့်တိုင်အညွှန်းမှာအရှိအာရှကထိပ်တန်းအဖွဲ့109ဖွဲ့ကိုဖော်ပြပါတယ်ထိပ်ပိုင်းမှာစင်ကာပူရဲ့မူဝါဒလေ့လာရေးတင့်တိုင်ရှစ်ခုပါဝင်ပါတယ်မြန်မာကတော့The Ground Institute of Political Studies ကအဆင့် 94 Institute of Strategy and Policy ISB ကအဆင့် 103 ရရှိပါတယ်။ထိုင်းနိုင်ငံကနာမည်ကျော် Asian Institute of Technology ကအဆင့် 104 မလေးရှားက Asia Europe Institute ကအဆင့် 109 အသီးသီးရရှိကြပါတယ်။ဝန်နေဝင်းနဲ့ဗိုလ်သားရွှေခေါင်းဆောင်နဲ့အစိုးရတွေနဲ့ဦးသိန်းစိန်အစိုးရတို့အကြားထင်ရှားတဲ့ကွာခြားချက်ဟာအကျဉာဏ်လက်ခံနိုင်မှုဖြစ်ပါတယ်။ဦးနေဝင်းကြီးစိုးတဲ့26နှစ်နဲ့ဦးတန်းရွှေကြီးစိုးတဲ့22နှစ်စုစုပေါင်း48နှစ်ကာလမှာဗမာအစိုးရဟာပြည်တွင်းပြည်ပအကျဉာဏ်ကိုလက်ခံဖို့ညှဉ်းဆန်ခဲ့ပါတယ်။ဦးသိန်းစိန်အစိုးရကတော့အာဏာရယူပြီးမကြမီပြည်တွင်းမှာအကြံပေးအဖွဲ့တွေဖွဲ့စည်းရုံသာမကဘဲနိုင်ငံခြားအကျဉာဏ်ကိုပါကျိုးဆိုတာတွေ့ရပါတယ်။လက်ရှိအစိုးရဟာဘူဝါဒလေးလာရေးအဖွဲ့ရဲ့အကျဉာဏ်ကိုပြန်လောက်လက်ခံနိုင်တယ်ဆိုတာကိုတော့စောင့်ကြည့်ဖို့သာရှိပါလေခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါနဲ့စိတ်ဓာတ်ခံရလွယ်သူတွေအကြောင်းတင်ပြထားပါတယ်ဒီ COVID-19 ကမ္ဘာကရောဂါကြီးစိုက်ချင်းစိတ်ဖိစီးမှုဓာတ်ကိုအမျိုးသမီးကလေးနဲ့သက်ကြီးတွေမှာပိုခံရတတ်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါလေအခုလိုထီလွယ်ခိုက်လွယ်အားနည်းသူတွေပေါ်ဒီစိတ်ဓာတ်တွေဘလို့ရိုက်ခတ်လာပြီးကာကွယ်ပေးနိုင်ဖို့ဘာတွေသိတဲ့လှုပ်ဆောင်တင်ပါလဲဒီအကြောင်းဆေးတက္ကသိုလ်တင်စိတ်ကျန်းမာပညာဌာနပမောက္ခဌာနမှူးဒေါက်တာတင်ဦးကိုကျွန်တော်ဝင်းမြန်ကမေးမြန်းထားပါလဲโอเคစိတ်ကျန်းမာရေးသူတို့ဆရာဝန်ကြီးပမောက္ခဒေါက်တာတင်ဦးခင်ဗျာကျွန်တော်တို့ဒီ COVID-19 ကာယောဂါကြီးနဲ့စိတ်ပြဿနာအကြောင်းပြောရမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးပြည်သူတွေအတွက်ရေးပူရတယ်ဒီ quarantine လို့ခေါ်တဲ့သွာလာကန့်သတ်ခံရသူတွေအတွက်အသေးစိတ်တွေကိုပြောခဲ့ကြတယ်ပေါ့ဆရာနော်ဒီတစ်ပတ်တော့ဆရာကြီးထိလွယ်ခိုက်လွယ်တဲ့အမျိုးသမီးကလေးနဲ့သက်ကြီးတွေအတွက်အသေးစိတ်ချက်တွေကိုဆက်ပြောအောင်ဆရာကြီးအဲ့ဒီတော့အမျိုးသမီးတွေအတွက်ဒီအိမ်ထဲမှာစိတ်ဖိစီးမှုများလာတဲ့အခါမှာအိမ်တွင်းပဋိပက္ခနဲ့အကြံဖတ်မှုတွေများလာနိုင်တဲ့အနေအထားအတွက်ဘယ်လိုအကြံပေးချင်လဲဆရာကြီ
းကျန်းဖက်မှုများလာမများလာတော့ပြောမယ်ပေါ့နော်အဲဆိုတော့သူတစ်ခုချက်နိုင်တာကတော့တချို့မိသားစုမှာမတည့်တာရှိတယ်အခုအချိန်တည်းအပြင်ကတော့ဟိုတွေ့ကြည့်နေတော့မတည့်တာပေါ့ဖြစ်အကျန်းဖက်မှုအပေါ်များလာနေတယ်ပေါ့နောက်တစ်ခု တော့ဒီချိန်ကျတော့မသွားရမလာရမအကျူရနဲ့စိုးစောဆိုစိတ်ဖြည်းဖြည်းမှုကြီးညားလာနေတာပေါ့နော်စိတ်ဖြည်းဖြည်းမှုညားလာနေတဲ့အခါစိတ်ထဲကျလာတယ်ခလာစိတ်ထဲကျလာတယ်ဆိုရင်လည်းဆိုရင်ကိုယ့်ရဲ့စိတ်ကမကြည်လင်ဘူးဆိုတော့ဒီကပြည့်ချက်မှုနေမယ်ထောက်ရည်ထွက်ပါလေဒါတော့လူတိုင်းမှာသဘောပါပဲပေါ့နော်အဲလိုမျိုးဆိုရင်တော့ဒီကိစ္စနဲ့နည်းနည်းလေးတော့စိတ်မကြည်တဲ့အချိန်မှာဒေါသပေါ်ထွက်ပြီးတော့ဆိုတော့ပြဿနာဖြစ်တယ်အဲ့ပိတ်ငွေချက်ဖြစ်မှုကြီးဖြစ်လာနေတယ်ပေါ့အကျဉ်းဆုံးမှုနေအောင်တော့ပြဿနာတစ်ခုရှိလို့ဆိုရင်အကျဉ်းနာကိုဖြေရှင်းနိုင်အောင်ကြိုးစားဖြစ်တာပေါ့ပြန်လို့ရအပြန်လန်းနန်းလေမယ်ပြောရဆက်တွေ့တာပေါ့တကယ်တော့လိုက်လို့ရမှာပေါ့အဲ့ဒီလူကြီးကိုယ်တိုင်ပြန်လို့ရအပြန်လန်းနန်းလေမယ်အကျဉ်းနာကိုအေးအေးထိုင်လို့ဖြေရှင်းမယ်ဆွေးနွေးမယ်ဒါဆိုရင်တော့ညာဒီမဲသွားနိုင်မှာပေါ့နော်အချိန်ကြီးဆိုပါစို့ဒီရှုပ်ချတော့လေဖြေရှင်းရတော့ဖြစ်တာရှိရင်တော့လေအကျဉ်းဆုံးမှုအစုပြည့်ယောက်ျားလေးပြန်မိမကိုအကျဉ်းဖြစ်တာရှိမှာပေါ့နော်အဲ့ဒါဆိုရင်တော့အခုဆိုဖုန်းနေလေလူမှုဝန်ထမ်းဌာနကကြေညာရရှိတယ်။အဲဒီကိုဖုန်းနဲ့ဆက်ပြီးအခုကြီးတောင်းလို့ရတာပေါ့နော်။
ဟုတ်ကဲ့ဆရာ။နောက်တစ်ခုကဒီထိလွယ်ခိုက်လွယ်တဲ့ဒီကလေးတွေနဲ့တက်ကြီးတွေတော့ဆရာကြီး။
ကလေးတွေမြင်တော့ခါလိုက်တော့အဲ့နေလေလို့ဒါနားမလည်ပါဘူးဆိုတော့ဒီလိုအခြေအနေကာလမှာသိသိသိမရှိဘူးလို့လူကြီးတွေကထင်တတ်တယ်ပေါ့နော်။အဲ့လိုချင်းလို့ဆိုရင်ကလေးတွေရဲ့ခံစားချက်ကိုပြင်းမဆိုင်လိုက်တာဖြစ်တယ်။အဲ့ဒါဆိုကလေးတွေကစိတ်ဖြည်းဖြည်းပေါ်ပုံများပြီးတော့ဒီစိတ်ဖြည်းဖြည်းမှုကိုဒီလိုဖြည်းဖြည်းတဲ့အချိန်မှာဖြေလည်အောင်မလုပ်ပေးလို့ဆိုရင်ကလေးတွေတော့ပိုရေးကြီးတာပေါ့နော်။ဒီစိတ်ဖြည်းဖြည်းမှုစိတ်ထန်ရတာကအကြာကြီးတွားပြီးတော့နောက်ကြီးတဲ့အထွက်ကူပါတွားပြီးထိခိုက်နေတာပေါ့နော်။ဥပမာဆိုရင်အဖေကိုဒီမှာတစ်ခုတွေ့ရတယ်။ဒီကလေးကမိုးနေတယ်ပြီးကိုဗစ်ကြီးကပြီးတော့ပြီးမှလည်းကိုဗစ်ကြီးကိုသူဆင်းတယ်။ကလေးငယ်ငယ်ပေါ့နော်။အဲ့တော့သူ့အဖေကရှင်းပြလာမှာဟုတ်ပဲလေ။ကလေးကဘယ်လိုလုပ်နေလဲ။ဒီကလေးကိုကြည့်ပြီးတော့လည်းကျက်ဆက်ဆက်နေတာတွေ့တယ်။အဲ့ဒါကအကုန်မတည့်ဘူး။အထာတို့အဖေကိုဖြစ်တင်တော့မဟုတ်ဘူး။သူကနားမလည်ဘူးပေါ့နော်။ဒီကလေးပဲဒီမိုးနေတဲ့ဒါကြီးဒီအကြီးပဲသူမခံစားရဘူး။အဲ့လိုသူချက်တယ်။အဲ့မှာတော့အဲ့လိုမဟုတ်ဘူး။ကလေးကြီးကဒီလိုအချိန်ကြီးမှာသူ့ရဲ့ခံစားချက်တွေအပြည့်အစုံတွေကလူကြီးတွေပေါ်ကနေတော့သူတို့ကပြေးယူတာပေါ့ဒီချိန်မှာသူ့အဖေသူ့အမေပေါင်းကျင်းလူတွေကစိတ်ဖြည့်ကြီးတယ်ဆိုရင်ကလေးကလည်းစိတ်ဖြည့်ကြီးအောင်တွေ့ရတယ်သူ့အဖေအမေပေါင်းကျင်းတဲ့မျက်နှာမကမရာဖြစ်နေတယ်ငေါ့မသွားတာဖြစ်နေတယ်တယောက်တယောက်အပြစ်ပြောနေတာရှိနေတယ်ဒါဆိုရင်တော့ဒီကလေးကလည်းအဲ့ဒီဟာရိုက်ချက်မှုခံရပြီးတော့သူ့ရဲ့စိတ်ဖြည့်ကြီးတာခံစားအောင်ပေါ့နော်ဒါမှမဟုတ်ဒီကလေးလုံးကခွန်ပြတ်တက်တော့လူကြီးတွေကမသိကြဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီကလေးတွေစိတ်ဖြည့်ကြီးမှုရအောင်လို့လူကြီးတွေနေတယ်ဘာတွေသိထားတယ်လုပ်ပေးတယ်လဲ
ကလေးတွေစိတ်ဖြည့်ကြီးခေါ်ပြတာလူကြီးနဲ့မတူဘူးပေါ့နော်ဒါခံဒီကတော့ခန္ဓာကိုယ်ရောလက္ခဏာကြားတယ်ဘိုက်ခန္ဓာနာတယ်ဝင်နေသွားတယ်ခလေးချီကြတာများပဲခလေးအကျဉ်းလူကြီးကိုတွေ့ကြနေတာရှိမယ်ခလေးကအသက်ကပြန်လာမှစီးသွားတဲ့အရွယ်ပေါ့ဒါပဲစီးရီပြန်သွားနေတာရှိမယ်ဒီနေ့ဒေါသလေးကြီးလာမယ်အာရုံစိတ်ဓာတ်ကြီးလာမယ်အဲ့လိုမျိုးခလေးရဲ့အမူအရာလေးတွေနည်းနည်းအများတောင်းလာတာမျိုးရှိတတ်တယ်ပေါ့နော်အဲ့တော့အဓိကကတော့လူကြီးတွေပါတော့ခလေးတွေပါလူကြီးချက်ဆိုတာလည်းကလေးတွေဆိုတော့ပြောရဲခုကံလာကြလို့သူတို့နားလည်နိုင်တဲ့ကလေးတွေအရှင်းပြမယ်ဒီကလေးတွေအချိန်ပြီးအားပြောဖို့ဆိုတော့ခလေးတွေကစားပြောတာကိုလက်ထောင်ပေးရမယ်ပေါ့ဒါဆိုလို့ကတော့ခါလီကတော့ကလေးတွေကသူတို့ပြောတတ်တယ်သူတို့ပုံလေးဆွဲခိုင်းတာကစားခိုင်းတာအဲ့လိုကနေပြီးတော့မဖြစ်နေတဲ့ကိစ္စခံစားတယ်သူသိတာနိုင်တယ်ပေါ့နော်နောက်ပြီးတော့ကလေးတွေကအားရှိဖြစ်နေတဲ့ဒုက္ခတွေကိုပြောရတာမှလည်းသူတို့ယုံကြည်ရတယ်သူတို့ချစ်ချင်တဲ့လူသူတို့ငုံငုံလေးခံစားနေရတယ်ပတ်ဝန်းကျင်မှာပြောလိုက်သူတို့ရဲ့စိတ်ပြည်ပြီးကိုကြောက်အဲ့တော့ကလေးကြီးပြောလာအောင်အခြေပေးမယ်ကလေးနဲ့လှုပ်ရှားမှုလေးတွေလုပ်မယ်ခံစားတာဖြစ်ပြီးအဲ့လိုမျိုးဆိုရင်တော့ဒီကလေးကြီးရဲ့စိတ်ဖြည့်ခြင်းကိုချော့ချမယ်ပေါ့
ဟုတ်ကဲ့ဆရာနောက်သက်ကြီးတွေတော့ဆရာကြီး
သက်ကြီးတွေကျတော့အဓိကတော့ပုံပြီးတော့လုံလေးဖြစ်လာတတ်ကြတာပေါ့နော်သူ့နဲ့စကားပြောပုံကဟိုအသက်ကြီးလာလို့ဆိုရင်လူငယ်နဲ့ကြည့်လိုက်လို့ဆိုရင်အပွေးအခေါ်အယူအဆအမြင်ကခါလိုက်မှတူတော့လူငယ်တွေနဲ့စကားပြောတာရှိမကြိုက်ဘူးခေါ်ပါတော့နော်အဲ့လိုဖြစ်လာတော့လူငယ်တွေကလည်းသူ့စကားပဲပြောချင်အဲ့လိုဖြစ်ရင်ဖြစ်မယ်အဲ့လိုလူလာတော့သူတို့တယောက်တည်းအဖြစ်ကျန်လာတာဖြစ်လာတယ်အဲ့ဒါဆိုရင်တော့သူတို့မှာစိတ်ဖြစ်စီမှုပိုဖြစ်နိုင်တယ်ပေါ့နော်အဲ့တော့အသက်ကြီးတဲ့လူတွေအဓိကလိုတာအဖို့လို့ပါတော့သူတို့ရဲ့အကျိုးကဘာလိုက်ပြောဖို့သူတို့ရဲ့ပြောတဲ့ဟာကိုနားထောင်ပြီးဖို့အဲ့လိုလူတွေဒါမှဒီစိတ်ကြီးတဲ့လူတွေစိတ်ဖြည့်စီမှုကြီးပြောတယ်ဘယ်လိုစိတ်ကြီးတဲ့လူတွေလဲခုလိုကာလမှာဒီစိတ်ဖြည့်စီလိုက်ရင်စိတ်တူလာတာမျိုးအကြောင်းသတိကနာပြောလာတာမျိုးခံစားပဲနောက်တစ်ခုကတော့အသက်ကြီးလာတဲ့အခါကျရင်ဖြစ်ဖြစ်ပညာနည်းနည်းနေသွားတာပေါ့နော်ဟိုမညာဖြစ်နေတဲ့အသက်ကြီးတဲ့လူတွေရှိတယ်အဲ့လိုလူတွေအားလုံးကျောင်းဝင်မိအောင်ပေါ့နော်အခုဒီကာလနဲ့ပတ်သက်ပြီးကျမကြီးတင်ပြပေးတာဖြစ်စေသူတို့နဲ့ဆက်ဆံတဲ့အခါဖြစ်စေကိုပြောတဲ့စကားကြီးသူတို့ပေးတဲ့သတင်းအချက်အလက်တွေကဖ ချင်းချင်းလေးလေးဖြစ်နေတာပေါ့သူကကလေးတွေလိုပဲပေါ့ဟိုဘယ်လိုကြီးကြီးကျယ်ကျယ်တော့ပြောရင်အားမလဲအသက်ကြီးတဲ့လူတွေတချို့မှတ်ရနေချွေးလာတဲ့လူမှဆိုရင်တော့ချုပ်ချုပ်တွေးပြောရင်အားမလဲတော့အဲ့တော့သူတို့ရှင်းရှင်းလေးလေးသတင်းပေးရမယ်ဒီခါကြီးကရုပ်ပုံတွေပိုင်းလေးပြောပြရမယ်အဲ့ဒါမျိုးဆိုရင်တော့သူတို့ပုံနာလေးမယ်သူတို့ follow ပေးမယ်ဆိုရင်သူတို့ရဲ့ take free ကြည့်မှုတွေကသက်သာတယ်ပေါ့နောက်တစ်ခုကအသက်ကြီးတဲ့လူတွေမှာတော့တော့ကတမျိုးမျိုးတွေရှိနေတတ်တာပေါ့နော်အဲ့တော့သူတို့တွေအတွက်ဖြေးတွေပါရဟောင်းတော့ဖြေးတင်ထားပြရမယ်နောက်သူတို့တွေအချိန်ကြီးဆက်သွယ်နိုင်အောင်ဖန်တီးထားပြရမယ်သူတို့အကူအညီတောင်းရင်အချိန်ကြီးပြီးနိုင်အောင်နောက်ကျန်တာကတော့တက်ကြီးတဲ့လူတွေလည်းစိတ်ဖြည်းဖြည်းကိုချော့ချဖို့ကပထမတော့လည်းပြောခဲ့တယ်လို့ပဲကျမကြီးလေးချင်းကလည်းဒါတို့အေးဝါပိတာတို့အစားတောက်ကိုကျမကြီးကြီးတို့စားတော့ဒါတော့ခန္ဓာကိုယ်ကျမမှာသိကြမှာပေါ့ဒီလိုဆိုရင်ကျန်တဲ့အချိန်ကြီးတွေလုံးတာတရားထိုင်တာကိုယုံကြည်အောင်ခန္ဓာရေးလေးကိုလုံးတာအဲ့ဒါမျိုးဆိုရင်တော့စိတ်ဖြည်းဖြည်းကိုကျော်စေတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တိုင်းရင်ကတင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine Note သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်ကတင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မူဆယ်မြို့ကြားပြောင်စုလမ်းမကြီးပေါ်မှာမြမစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတဲ့ရခိုင်ပြည်နယ်ပုံနာကျုံမြို့အဝင်မှာမြမအစိုးရစစ်ကြောင်းတစ်ခုမိုင်းခွဲတိုက်ခိုက်ခံခဲ့ရပြီးအရက်သားတွေထိခိုက်မှုရှိခဲ့တယ်ဆိုတာနဲ့ရသိမ့်တောင်မြို့နယ်ကမီးယူမြင့်ကြောင်တလျှောက်ကသေးရွာတချို့ဟာလက်နက်ကြီးနဲ့ပစ်ခတ်ခံခဲ့ရလို့ထိခိုက်ဒဏ်ရာရရှိခဲ့ကြသလိုစစ်ပေးတိမ်းရှောင်နေကြရတဲ့အကြောင်းတွေကိုကြားသားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအစိုးရတပ်မတော်ကလေးလအပြစ်ရတယ်လို့ထုတ်ပြန်ကြေညာပြီးတဲ့နောက်ပိုင်းရှမ်းပြည်မြောက်ပိုင်းလမ်းမှာမြောက်ပိုင်းမဟာမိတ်တပ်တွေနဲ့တပ်မတော်တို့အကြမ်းတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်မေလ29ရက်နေ့ကရှမ်းပြည်မြောက်ပိုင်းကုတ်ခိုင်နဲ့မူဆဲမြို့ကြားပြည်တော်စုလမ်းမပေါ်ရှုခင်းတာနေရာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲဟာတပ်မတော်ဘက်က30ကြော်သေဆုံးပြီးအဲ့ဒီထဲမှာအရာရှိတဦးပါဝင်ပြီးတော့တပ်မတော်စစ်ကားတစ်စီးလဲမိရှို့ဖျက်ခံရပါတယ်အဲ့ဒီတိုက်ပွဲဖြစ်ပွားတဲ့နောက်ပိုင်းရှမ်းပြည်မြပိုင်းမူဆယ်ကုတ်ခိုင်မြို့နယ်အတွင်းမှာနှစ်စဉ်ရက်ဆက်ဆိုးတလို့တိုက်ပွဲများဖြစ်ပွားလာနေပြီးကုတ်ခိုင်တိန်နီမူဆယ်နမ်ခမ်းမြို့ဘက်မှာလုံခြုံမှုတင်းကျပ်လာနေပါတယ်
ရှိခိုင်းပြည်နယ်ပုံနုကျွန်းမြို့ဝင်ကင်းချောင်းသရာနီးမှာမြန်မာစစ်ရဲစစ်ကြောင်းတစ်ခုမိုင်းခွဲတိုက်ခိုက်ခံခဲ့ရပါတယ်အဲ့ဒီမိုင်းပောက်ကွဲမှုဟာစွန်လ၂ရက်နေ့နနက်ပိုင်းကဖြစ်ပွားခဲ့တာဖြစ်ပြီးပောက်ကွဲမှုကြောင့်အနီးနားကဖြတ်သွားတဲ့နာတောင်းကျကျော်တာဥဆုံမင်းဦးစုတို့သေဆုံးပြီးဆိုင်ငယ်ကယ်ရီဆွဲသူဘုံနှွှုံမြုတ်ခံဦးဝင်းနိုင်စိုးလဲအရာရရှိခဲ့တယ်လို့ဘုံနှွှုံမြုတ်ခံတွေကပြောပါတယ်ဒီမိုင်းခွဲတဲ့ဟာအေအေဖွဲ့ရဲ့လက်ချက်ဖြစ်ပြီးတပ်ဖွဲ့တို့ရဲ့တန်ရာရရှိခဲ့တယ်လို့တမတော်ပြောခွင့်ရဘုံမှုချုပ်စွန်မင်းထွန်းကပြောပါတယ်အေးဘက်ကတော့ဒီဖြစ်စဉ်ကိုမသိရှိဘူးလို့ဆိုပါတယ်မိုင်းပောက်ကွဲမှုကြောင့်ဘုံနှွှုံစစ်တွေကလမ်းမှာသွားလာနေတဲ့ကားနဲ့ဆိုင်ကတွေပါဝင်လူတွေကပါစစ်တပ်ကရပ်တန့်စစ်ဆေးနေတဲ့အတွက်အနီးနားစည်းဆိုင်တွေလည်းပိတ်သိမ်းခဲ့ရပါတယ်
ချင်းပြည်နယ်ပလဝမြို့အတွက်ဇွန်လပထမပတ်အတွင်းရိတ်ခါဆန်တွေမရောက်ရင်တော့စစ်ဘေးရှောင်တွေအပါအဝင်ပလဝမြို့နဲ့အနီးတဝိုက်ကြီးရွာကဒေသခံပြည်သူတွေဆံပြက်လက်သွားဖွယ်ရှိတယ်လို့ချင်းဒုက္ခသည်ကူညီရေးကော်မတီအတွင်းရေးမှူးဦးကျော်အောင်ကပြောပါတယ်မြမတပ်မတော်နဲ့ရခိုင်တပ်တော် AA အကြားတိုက်ပွဲကြောင့်ပလဝမြို့နဲ့ရခိုင်ပြည်နယ်ကြောက်တော်ချင်းပြည်နယ်မတူပီစမီးဖက်နယ်ဆက်တွယ်တဲ့ရေလန်းကုန်းလမ်းများပြတ်တောက်သွားပြီးပလဝမြို့ထဲကိုပါကုန်ပစ္စည်းမှမဝင်ရောက်နိုင်တော့တာအတန်ကြာပြီဖြစ်ပါတယ်ပလဝမြို့အတွက်ချင်းပြည်နယ်အစိုးရအလူရှင်တွေအရက်ဖက်အဖွဲ့အစည်းတွေထောက်ပံ့ထားတဲ့ Sun 8ထောင်နဲ့ချီစမီးမြို့မှာရှိနေပေမဲ့စမီးနဲ့ပလဝအကြားမှာနေနေလုံခြုံမှုမရှိတာကြောင့်တည်ယူပို့ဆောင်လို့မရတဲ့အခြေအနေရှိနေပါတယ်ပလဝမြို့နဲ့စမီးမြို့မှာစစ်ဆောင်ဦးရေ 9,000 ကျော်ရှိနေပါတယ်
လာမယ့်2020တူတူရွေးကောက်ပွဲကိုနိုဝင်ဘာလအတွင်းမှာကျင်းပမယ်ဆိုရင်လှုပ်လှမ်းမှုပိုလင်းမှုလွယ်ကူမှုတရားမျှတမှုတွေနဲ့တနိုင်ငံလုံးမှာရှိတဲ့ဒေသအလုံးမှာတပြေးညီဖြစ်စေဖို့အသီးသားသားဆောင်ရွက်ပေးဖို့ညီညွတ်သောတိုင်းသားလူမျိုးများမှာမိတ် UN နဲ့မိတ်ဖက်ဖွဲ့စည်းတွေကဇွန်လ3ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ် UNE နဲ့မိတ်ဖက်ဖွဲ့စည်းများအသွေးမှုဖွဲ့ဝင်ဦးမျိုးကျော်ကအခုလက်မဲ့ရွေးကောက်ပွဲကိုတနင်္ဂနွေလုံးတပြေးညီချင်းမဆင်ရှင်ပြီးတိုင်းသားနယ်မြေတွေပဲကွက်ပြီးခြံမထားဖို့လိုအပ်ကြောင်းပြောပါရယ်စစ်ဖြစ်ပွားနေတဲ့ဒေသတွေမှာပြည်သူ့ကိုယ်စားလှယ်တွေထွက်ပေါ်ရရှိရေးနဲ့စစ်ရေးစားနိုင်ငံရေးပုံပြန်လည်ခြေပြလက်စေရေးအတွက်ရွေးကောက်ပွဲကိုကျင်းပပေးဖို့ရွေးကောက်ပွဲကာလတွေမှာတပ်ဆိုင်ရာတပ်ဖွဲ့တွေအနေနဲ့အပြစ်ခတ်ရဆဲပြီးတော့တပ်တွေစုခွာသားဖို့နဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာစေဖို့အတွက်အကူအညီပေးကြဖို့ကိုလည်းကြေညာချက်မှာတိုက်တွန်းထားပါရယ်
KNU တမဟန်ကတမဟန်ခွန်တိဆက်နေမြေတွေမှာဧပြီလကစပြီးမေလအထိတမရော်ဘက်ကစစ်အင်အားတိုးချဲ့မှုတွေလှုပ်ဆောင်လာနေတယ်လို့ကရင်အမျိုးသားလွတ်မြောက်ရေးတမရော် KNLA ဘက်ကမေလ29ရက်နေ့မှာတရင်ထုတ်ပြန်ပါတယ်။အဲ့ဒီတိဆက်နေမြေဖြစ်တဲ့သူမွဲထားကော့ထော်ထားမေပကစောဝါလီစင်ဖြူတောင်ဒေသတွေမှာတမရော်စစ်ရေးကွက်ကဲမှုဌာနချုပ်စကခလက်အောက်ခံတပ်ဖွဲ့အင်အား150ခန့်နဲ့နေချားဆောင်တပ် BGF အင်အား20ခန့်ကအစ်စ်ထမှန်တိုးချဲ့လာနေတယ်လို့ KNLA ဘက်ကထုတ်ပြန်ထားပါတယ်။မေလကစပြီးဩဂတ်လကုန်အထိအပြစ်ခတ်ရဆဲကြောင်းတမရော်ကကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ခဲ့ပေမဲ့လည်းတမဟာ၅ဖက်မှာတိုက်ခတ်မှုမကြာခဏဖြစ်နေပါတယ်။
ကချင်ပြည်နယ်ရဲ့ငင်းချိုင်းရေးဆိုင်ရာကိစ္စရပ်တွေကိုစုနေနိုင်ဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံနိုင်ရန်စီစဉ်ပေးဖို့ကချင်လူငယ်လှုပ်ရှားမှုကချင် Youth Movement ဘက်ကနေပြည်နယ်အစိုးရကိုတောင်းဆိုထားပါတယ်။မေလ28ရက်နေ့ကပြည်နယ်အစိုးရဖွဲ့တာဝန်ရှိသူတွေနဲ့လူငယ်တွေတွေ့ဆုံစင်မှာတောင်းဆိုခဲ့တာဖြစ်ပါတယ်။ပြည်နယ်အစိုးရဖွဲ့အနေနဲ့ဒေသတွင်းကလူငယ်ဖွဲ့စည်းတွေအရာဖွဲ့ဖွဲ့စည်းတွေနဲ့၃လကမှမဟုတ်၄လတကြိမ်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်နိုင်ရင်COVID-19 ပညာပေးပကြီးရေးဆွဲတဲ့လူငယ်၃ယောက်ပေါ်တရားဆွဲဆိုတဲ့ကိစ္စနဲ့မော်ဘောင်းကျန်းစာတင်စခန်းကလူငယ်တွေကိုတရားဆွဲမှုအပေါ်မှာပြန်လည်စီစစ်ပေးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။စုနေဘုံမှာသူ့ဘက်ကလူမှုရေးဝန်ကြီး၊လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးနဲ့တာဝန်ရှိသူတွေတက်ရောက်ခဲ့ပြီးကချင်လူငယ်စုလှုပ်ရှားမှုဖွဲ့ဘက်ကလည်းလူငယ်69ဦးတက်ရောက်ခဲ့ပါတယ်။
ခုကတဲ့လွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့စစ်ရေးပဋိပက္ခအတွင်ရသေးတောင်မြို့နယ်ကမေယူမြစ်ကြောင်းတလျှောက်ကဈေးရွာတချို့ဟာလက်နက်ကြီးနဲ့ပစ်ခတ်ခံခဲ့ရလို့ရွာသားတွေထိခိုက်ဒဏ်ရာရရှိခဲ့ကြသလိုရွာသား9000မိပါလဲစစ်ဘေးတိမ်းရှောင်နေရပါတယ်။မောင်အေးကနေစုစည်းတင်ဆက်ပေးထားပါတယ်။
ရခိုင်ပြည်နယ်ရသေတောင်မြို့နယ်မှာမေလ29ရက်နေ့ကသံဇံမြေရေးစခန်းကိုအေအေလာနိုင်ငံအဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းတဲမတော်စိုက်ကောက်ကနေကုန်းလန်းရေလန်းတချောက်လိုက်လံပိတ်ဆို့ထိုးစိုက်ဆောင်နေစေဖြစ်ပါတယ်။မေလ30ရက်နေ့ညကတော့မြန်မာရေတဲတံပေါ်ရသေတောင်မြို့နယ်ရခုံတက်ကြေးရွာနဲ့ရောက်မယူမြတ်နောက်ဖက်မှာပိုက်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်လူနေရွာတွေကိုလည်းပိုက်ခတ်ခဲ့ပါတယ်။မေလ30ရက်နေ့ညနေဘက်ကမြန်မာအစိုးရရေတဲကပိုက်ခတ်တဲ့အတွက်ရသေတောင်မြို့နယ်မယူမြတ်နောက်ဖက်မှာရှိတဲ့ကြေးရွာတွေကရွာသားတချို့ဒဏ်ရာရရှိခဲ့တဲ့အခြေအနေကိုဒေသခံတယောက်ကရခိုင်ပါသာနဲ့အခုလိုပြောပါတယ်
အဲ့ဒီမှာတော့ကျွန်တော်ဒီတောင်ဝင်းလာပြီးမှကြားခဲ့ရင်အောင်စီကုန်းမှကြားရစပိုးကျွန်းမှာ
ကိတ္တကတော့ကျွန်တော်တို့ပြင်ဝန်းနီးမှကြားတယ်အောင်စီကုန်းမှကြားတယ်စပိုးကျွန်းမှကြားတယ်ပြင်ဝန်းမှလည်းကြားတယ်ဒူးရီချောင်းနဲ့ကြောက်ရွံမှလည်းကြားပါတယ်တန်ရာရတာကတော့အလုံး9ယောက်ပါသူတို့ကိုအခုစီရီပြင်တိုက်နယ်စေယုံမှစေကူထားပါတယ
်အဲ့ဒီလိုပိုက်ခတ်တဲ့အတွက်ကံပြံဒုက္ခသည်စခန်းအောင်စီကုန်းစပိုးကျွန်းဒူးရှောက်ဝါကြေးရွာတွေကရွာသားစုစုပေါင်း9ဦးဒဏ်ရာရရှိခဲ့ပါတယ်မယူမြတ်ကျောက်တချောက်ကျေးရွာတွေကထောင်နှက်ရှိတဲ့ရွာသားတွေလည်းရသေးတော်မြို့နယ်ဇီဒီပန်ဆိုက်ချောက်စခန်းမှာလာရောက်ခိုလုံနေတယ်လို့ဇီဒီပန်ဆိုက်ချောက်စခန်းမှာရှိတဲ့ဥပစင်ကပြောပါတယ်
ကြည့်တော့ဒီကနေဒီတော့ကြည့်တော့မှာဒီမယူမီရဲ့ဟိုကမ်းမှရှိတဲ့ကံပြင်းသဘောကျွန်းဒီဆောင်အောင်စီဆောင်ကြားမပြီးတော့ပြေတာကြတယ်အလစ်ဆောင်တော့တော့ပြီ
ပြစီတော်နဲ့ပူးသေးတော်ဆက်ကခွားဆောင်ကြေးရွာဖက်ကိုလည်းလူပေါက်၄၀၀နိမ့်ပါစိုက်ချောက်ရောက်ရှိနေတယ်လို့ခွားဆောင်ကြေးရွာမှာသီတန်းသုံးနေတဲ့အသံငါရွာတပါးကမိပါတယ်ဒီလိုအရဲသားတွေထိခိုက်မှုမရှိအောင်တဖာညှိနှိုင်းဖို့လိုတယ်လို့ရခိုင်ပြည်နယ်လူအခွန်ရေးကာကွယ်မှတ်တမ်းသမ ्या ဖွဲ့ဒါရိုက်တာဦးမြတ်ထွန်းကအခုလိုပြောပါတယ
်မတ်တော်တော်ကလည်းအရဲသားပြည်သူကိုရဲရော်တွေကိုရဲသားပြည်သူများများတယ်နောက်ကလော်ရီကိုမိချိုးရယ်ကာကွယ်ရှင်ပြည်သူရွာသားတွေပေါ်ကလည်းသူတို့မိချိုးရယ်ပုံမြင်လိုက်ပါတယ်လို့ပြောထားရတဲ့သူတို့မဟုတ်ဘူးလို့အဲ့လိုဟာမျိုးတွေကဥခွေးရေချပေါ်မှုကအများကြီးဖြစ်လာပါတယ်။ဒီရဲ့လူတွေဖမ်းတယ်၊ဒီလူတွေမှတ်တယ်၊ဆေးအမမနဲ့တော့ဖက်ဆူးနေကြတော့ပုံဝင်ခိုင်းတယ်။အဲ့ဒီဟာကိုသိရတော့တယ်၊မသိနေဘူးလို့ပြောပါတယ
်။နေရစံခေါ်သွားသူတွေထက်ကတချို့ဆိုရင်နေအိမ်တွေကိုအခုချိန်ထိပြန်မြောက်သေးဘူးလို့သိရပါတယ်။ရခိုင်ပြည်နယ်မှာ2018ခုနှစ်နှစ်ကုန်ပိတ်ကစပြီးရခိုင်တပ်တော်အိမ်နဲ့မြန်မာစစ်တပ်တွေအကြပေါ်နေတဲ့ပြည်ပွဲတွေကြောင့်အရဲသား150ကျော်သေဆုံးခဲ့ရပြီးလူပေါင်း950ခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လူပေါင်း2000နီးပါးလေစိုက်ပေတင့်ချောင်းနေရတယ်လို့ရခိုင်တိုင်းရင်းသားမြို့နယ်စုများဆေးရုံကနေစည်ရန်ပြုစုထားပါတယ်။
ဆက်ပြီးတော့ COVID-19 ကာလအတွင်းမှာဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့နှုတ်ဆက်မနေပဲကင်တွယ်ဖြည့်ရှင်းပေးဖို့ပြည်တွင်းလူခွင့်ရေးအဖွဲ့22ဖွဲ့ကမေလ29ရက်နေ့မှာတိုက်တွန်းတောင်းဆိုထားပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကုန်းအင်ကတင်ဆက်ပေးထားပါတယ်။
COVID-19 ကာလတွင်ဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကော်မရှင်အနေနဲ့ရေရေဝန်းဝန်းရပ်တည်ပေးဖို့တောင်းဆိုကြောင်းညီမရင်းမြန်မာကဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။ COVID ကာလမှာဆိုရင်ပုံမှန်ပြီးတော့ဆိုးဝါးသောခွဲခြားမှုတွေရှိနိုင်တယ်။ပုံမှန်ပြီးတော့ဆိုးဝါးသောလူခွင့်ရေးချိုးဖောက်မှုတွေဒီမှာအာဏာလွှဲသုံးစားလုပ်တာနောက်တစ်ခါဒီအကြောင်းပြချက်ကိုလိုလားတဲ့ပုံကန့်သက်ရှိနိုင်တယ်ဒီနေရာမျိုးတွေမှာပုံမှန်ပြီးတော့ရပ်တည်ပေးဖို့အတွက်တိုက်တွန်းလိုပါတယ်တိုင်ကြားမှာဆိုတာမျိုးမဟုတ်ဘဲနဲ့တကယ်ပြုတင်ပြီးတော့လူခွင့်ကိုရဲရဲဝံ့ဝံ့ရပ်တည်ပေးဖို့အတွက်တိုက်တွန်းလိုပါတယ
်လူခွင့်ရေးကာကွယ်မြှင့်တင်သူများဖွဲ့စီယုံလှုပ်ဆော်ရေးတရတာကိုအောင်စောဦးကCOVID-19 ကာလမှာလူခွင့်ရေးနဲ့ပတ်သက်ပြီးဖြည့်ရှင်းရမှာလှုပ်လို့ရတဲ့ပိုင်းငန်းတွေစာပြီးလုပ်ဖို့တိုက်တွန်းပြောဆိုလိုက်ပါတယ
်ကျိုးဝါသာတော့လူခွင့်ရေးချုပ်ဖော်မှုတွေကတိုင်းဒေသတွေမှာတက်မတော်နဲ့တိုင်းဒေသနဲ့ကိုင်းနေတဲ့ဖြစ်နေတဲ့တိုက်ပွဲတွေကြားထဲမှာပြင်းပြနေတဲ့ပြည်သူတွေရှိတယ်။နောက်တန်တရားနဲ့ဖမ်းဆီးပြီးတော့အစီအရေးနေရာမှာလက်လွန်ချေလွန်နေချက်တာရှိရိုက်နေတာတွေရှိတယ်။ဒါမှမဟုတ်အိုက်စစ်ပွဲကြောင့် ONGP ရတဲ့ပြည်သူတွေရှိတယ်။ဒါမျိုးတွေကိုညောင်နိုင်ငံမျိုးသားလူခွင့်ရေးကော်မရှင်အစိုးရဆိုလကောင်းတက်မတော်ဆိုလကောင်းပန်ကြားလာပြီးပို့လူခွင့်ရေးချိုးဖောက်မှုတွေဒီလိုလိုဖြစ်နေတဲ့ဒါကိုတနည်းလုံးလို့ရတယ်လို့နောက်တနည်းကလွတ်တော်ပို့လို့ရတယ်
လူခွင့်ရေးဘွဲ22ဖွဲ့ရဲ့ထုတ်ပြန်ချက်ထက်မှာ COVID-19 ကာလအတွင်းတိုင်းဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲကြားမှာရှိတဲ့ပြည်သူတွေဟာလူခွင့်ရေးချိုးဖောက်မှုကိုပုံမခံစားနေရတဲ့ပြင်လူခွင့်ရေးချိုးဖောက်မှုတွေလည်းမြင့်တက်လာနေတယ်လို့ဆိုပါရယ်လူခွင့်ရေးဘွဲတွေရဲ့ထုတ်ပြန်ချက်မှာဒီကိုင်းဒေသခံတွေကိုတမတော်ကလည်းရဲနှဲတဲ့ကိစ္စကဘာကြားမှရေးဘွဲ WHO ကဒီကိုင်းပြည်နယ်မှာပြစ်ခတ်ခံရတဲ့အတွက်ရင်ပေါင်းသူတည်ဆုံခြင်းနဲ့သူတန်ရရတဲ့ကိစ္စKNU နဲ့ RCSS SSC နေမြေတွေမှာတုတ်ဆောင်နေတဲ့ COVID-19 ကာကွယ်သားစီရေးလုပ်ငန်းတွေကိုတမတော်နဲ့တောက်ချက်ဖြစ်စေတဲ့ကိစ္စရပ်တွေကိုထည့်သွင်းထားပါတယ်။ဒီလိုကိစ္စရပ်တွေနဲ့မြင့်တက်လာနေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကနေတစုံတရာသဘောပြောဆိုတာမျိုးမရှိဘဲနှုတ်ဆက်ကြတော့၎င်းတို့အနေနဲ့ရာဇတ်တုံ့လုံးမိတယ်လို့လည်းလူခွင့်ရေးအဖွဲ့များဆိုပါတယ်။
ဒီတဲ့ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်မြောက်ပိုင်းကော့ခိုင်နယ်မူဆယ်မြို့ကြားပြည်ထောင်စုလမ်းမပေါ်မှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့တိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်ပုံနာကျွန်းမြို့အဝင်ကင်းချောင်းတရားအနီးမှာမြန်မာအစစ်အကြောင်းတစ်ခုပိုင်းခွဲတိုက်ခိုက်ခံရပြီးအရတားထိခိုက်မှုရှိခဲ့ပါတယ်
။ကရရှင်တွေခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းပါပဲဖြစ်ပါတယ်။နောက်သတင်းတအစီအစဉ်မှာပြန်ဆက်တွေ့ရအောင်ရှင်။ကျမကအမီရ
中央4月加大瑞尼特月 VOE 面马班が提供要你的电影里を今松面門が直接表白我们。アメリカン美道数马耶潘塔森马African American George Floyd သေဆုံးခဲ့ရမှုအတွေ့ American တဝန်းကမြို့ရီမှာဗုဒ္ဓဟူးနေ့ညတုန်းကဆန္ဒပြပွဲအများစုဟာငြင်းငြင်းချမ်းချမ်းရှိခဲ့ပါတယ်။ Washington မြို့တော်မှာဆန္ဒပြသူထောင်ထဲချီဟာ Emmanuel Shi လွတ်တော်ဆောင်ဦးရှိရီမှာဆန္ဒပြခဲ့ကြသလိုတမရ Emmanuel Shi က Pennsylvania လမ်းမကြီးတစ်ချောင်းမှာလည်းPennsylvania လမ်းမကြီးတစ်ချောင်းမှာလည်းခြိတက်ဆန္ဒပြခဲ့ကြပါတယ်။ပြည်တွင်းလုံခြုံရေးအရန်တပ်ဖွဲ့တွေရဲတွေစောင့်ချက်နေတဲ့ကြားကဆန္ဒပြခဲ့ကြတာပါ။မင်းညကတော့ Washington မြို့တော်မှာညမထွက်ရအမိန်ကိုည9နာရီအစားည17နာရီကစတယ်လို့မြို့တော်ဝန်ကပြောင်းလဲထုတ်ပြန်ပါတယ်။ညမထွက်ရအမိန်ကိုဖိဆန်ပေမဲ့ငင်းငင်းချမ်းချမ်းလမ်းလျှောက်ဆန္ဒပြမှုကိုတားဆီးမှာမဟုတ်ဘူးလို့ Detroit မြို့ရဲချုပ်ကလည်းပြောကြားခဲ့ပါတယ်။ Seattle မြို့တော်မှာတော့စနေနေ့အထိထုတ်ပြန်ထားတဲ့ညမထွက်ရအမိန်ကိုမြို့တော်ဝန်ကပခုနေ့တုန်းကရုပ်သိမ်းခဲ့ပါတယ်။New Orleans မြို့မှာတော့ Mississippi မြစ်တံတားကိုမဖြတ်နိုင်အောင်တားဆီးထားတဲ့ရဲတွေကိုအတင်းတွန့်ဖြတ်ခဲ့တဲ့ဆန္ဒပြသူများနဲ့ချီကိုရဲတွေကရဲရဲရုံနဲ့တုံးလူစုခွဲခဲ့ပါတယ်။ရဲရာရှိတွေရဲရဲဆက်ဆက်လုပ်မှုကိုစန့်ကျင်တဲ့ American တဝန်းကဆန္ဒပြမှုတွေကိုနှိမ်နင်းဖို့စစ်တပ်ကိုနိုင်ငံရေးအရအသုံးချနေတဲ့အပေါ်မှာ American ကာကွယ်ရေးအတွက်လက်ရှိတာဝန်ရှိသူတွေရောအရင်တာဝန်ယူခဲ့သူတွေပါစိုးရိမ်ကြောင်းထုတ်ဖော်ပြောနေကြပါတယ်။American အားလုံးကိုတသားတည်းဆက်ဆံဖို့လိုအပ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်ရှိတဲ့ဆိုတဲ့ဖွဲ့စည်းပုံမှာအခွင့်အရေးတွေကိုအကာအကွယ်ပေးရမယ်ဆိုတာကိုထောက်ပြနေကြတာပါ။ VOD မြန်မာပိုင်းစီစဉ်ပြီးကိုည9နာရီကနေ10နာရီအထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုကြာတာရေးနေညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါမှာ
This program has come to you from the Voice of America, Washington.